Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံကနေ2023ခုနှစ်စက်တင်ဘာ6ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတရက်စလွှင်နေပါပြီ။ line meter 3251ပြင် VOA ရဲ့ Facebook website နဲ့ YouTube မှာလည်းထုတ်လင့်ကြရင်တွင်တစ်ချိန်တည်းတရက်နှာစင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတဲ့ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်ဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကပြောသွားပါတယ်စစ်ကောင်စီဘက်ကတော့မြန်မာအရေးဖြည့်ရှင်းဖို့အာဆီယံဆုံးဖြတ်ခဲ့တဲ့ပေါ်ကန့်ကွက်လိုက်ပါတယ်ခေတ်သစ်စစ်အေးကာလပုံစံမျိုးကိုရှောင်ရှားနိုင်ဖို့တရုတ်ဝန်ကြီးချုပ်လီကအာဆီယံအစည်းအဝေးမှာပြောလိုက်ပါတယ်ဆိုတဲ့ထိတဲ့ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါကိုဝင်းမင်းရေ
ဟုတ်ကဲ့ပါမခင်လေးရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြမရေအာဆီယံချိကက်မှုပုံစံသစ်ပေါ်အကဲကတ်တချို့ကရလက်ထွက်ဖို့တိတ်မမျှော်လင့်ကြတာမှာသုံးသက်သူမခင်အောင်မှာက
ဒီသုံးနိုင်ငံပေါင်းပြီးတော့မှလောက်တဲ့ကိစ္စကအဖြေခွက်ဖို့ဆိုတဲ့ဥစ္စာမှာအခက်အခဲအများကြီးရှိမယ်။အားကြောင့်လဲဆိုလို့ရှိရင်ဒီအာဆီယံရဲ့၉နိုင်ငံအတွင်းမှာကမြန်မာနဲ့ပတ်သက်ပြီးတော့အားလုံးသဘောတူညီတဲ့အဖြေကြီးကြီးကြကြတို့လို့စီမှာမရှိနေတဲ့ကိစ္စကအရေးကြီးတယ်
Now ASEAN အဖွဲ့အစည်းရဲ့နောက်ကွယ်နဲ့စင်ခေါ်မှုတွေနောက်ဆုံးဘယ်လိုရှိနေပါလဲ။ Now KIO ကချင်းအဖွဲ့ဌာနချုပ်ကိုထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကို KIA ကချင်းတပ်ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ဒုညပတ်စင်ကန္တာတွေဖြစ်တဲ့ဥအောင်ကျော်စံတာနဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုစက်တိုက်နှဆိုင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာအကြမ်းဖက်မှုအဆုံးသတ်ရေးအတွက်စစ်ကောင်စီကိုဆက်လက်ဖိအားပေးသွားမယ်အကြောင်းနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လှုပ်ဆောင်ဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီနေ့ပဲအာဆီယံထိပ်သီးအစည်းအဝေးမှာပြောပါတယ
် The United States will continue to press the regime to end the horrific violence to release all those unjustly detained and to reestablish Myanmar's path
အင်ဒိုပစိဖစ်ဒေသနဲ့ပတ်သက်လို့အားလုံးရဲ့ဘုံမျှော်မှန်းချက်တွေခိုင်ခိုင်မာမာရှိနေတာကိုကြေညာမိပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းဖို့ဒေသရင်းအရေးကိစ္စတွေနဲ့နိုင်ငံတကာအရေးတွေမှာလိုက်နာဆောင်ရွက်ရမယ့်စီးမြင့်နဲ့ကျင့်ဝတ်တွေချမှတ်နိုင်ရင်အားလုံးတူညီတဲ့တန်ဒိဋ္ဌန်ချမှတ်ထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့စိုးဝါတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးမတရားဖမ်းဆီးထားသူတွေကိုလွတ်ပေးရေးနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ထူထောင်နိုင်ရေးကျမတို့ဆက်လက်ဖိအားပေးတိုက်တွန်းသွားပါမယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကပြောဆိုသွားတာပါ။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ထောက်ခံသွားမယ်ဆိုပြီးတော့လည်းသူကပြောဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုအကြပိုပြီးနီးနီးဆက်ဆက်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဝါရှင်တန်မြို့တော်မှာအမေရိကန်အာဆီယံစင်တာဖွင့်နေမယ်အကြောင်းလဲဒုသမ္မတကမလာဟဲရစ်ကကြေညာသွားပါသေးတယ်။အင်ဒိုပစိဖစ်ဒေသအတွင်းအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအရာနေရာယူထားမှုဟာဒေသတွင်တည်ငြိမ်ရေးအတွက်ဖြစ်တယ်လို့ဆိုတာကိုလည်းသူကအလေးထားပြောဆိုသွားပါသေးတယ်။အင်ဒိုပစိဖစ်ဒေသလွတ်လပ်မှုအပြန်အလှန်ဆက်သွယ်နိုင်မှုချမ်းသာကြွယ်ဝပြီးလုံခြုံမှုတွေနဲ့အခက်အခဲတွေကြားကကြံ့ကြံ့ခံနိုင်ရေးမျှော်မှန်းချက်တွေအတွက်အမေရိကန်ဒုသမ္မတကမလာဟဲရစ်ကအလေးထားပြောဆိုသွားပါတယ်ရှင်။
အာဆီယံထိပ်သီးအစည်းအဝေးမှာတော့မြမရေးဖြည့်ရှင်းဖို့ဆုံးဖြတ်ခဲ့တာကိုစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ချက်နဲ့ဆုံးဖြတ်ချက်တွေကိုကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကစက်တင်ဘာ5ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ရှိအာဆီယံလက်ချောက်ဥက္ကဋ္ဌအင်ဒိုနီးရှားကမြန်မာနိုင်ငံအကြောင်းဆွေးနွေးခဲ့ပေမဲ့မြန်မာနိုင်ငံရဲ့အမြင်နဲ့ယက်တီချက်ကိုထည့်သွင်းမဖော်ပြဘဲလစ်လျူရှုခဲ့ကြောင်းလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဆီယံအခြေခံမူတွေကိုအတိအကျလိုက်နာပြီးအဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့ပြည်တွင်းရေးကိုတခြားတစ်နိုင်ငံကဝန်မဆက်တာမလုပ်ဖို့လဲစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကသတိပေးခဲ့ပါသေးတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတဲ့အပေါ်အာဆီယံဖွဲ့ဝင်နေကြအခက်ကြုံနေရချိန်မှာပဲ2026ခုနှစ်မှာအာဆီယံလက်ချကွဋ်ဌတာဝန်ယူရမယ်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိကြောင်းလဲဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကမနေ့ကပြောခဲ့ပါသေးတယ်မြန်မာနိုင်ငံဆိုင်ရာဘုံသဘောတူချက်၅ရဲ့အကောင့်ထယ်ဖော်မှုပြန်လည်သုံးသပ်ပြီးနိုင်ငံအခြေအနေတိုးတက်မှုမရှိတဲ့အပေါ်ဝေဖန်ပြောဆိုနေချိန်မှာ2026ခုနှစ်အတွက်အလက်ချကွဋ်ဌတာဝန်မြန်မာနိုင်ငံကိုပေးရမှာမဟုတ်ဘူးဆိုတဲ့သတင်းထွက်ပေါ်လာတာပါ စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းမြန်မာနိုင်ငံကအထူးထူးရွေးကောက်ပွဲကျင်းပရေးပြင်ဆင်ရာတွေအပါအဝင်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဦးစားပေးလှုပ်ဆောင်စရာတွေရှိသေးတာကြောင့်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ်ဆိုရင်အနောက်ရှက်တွေအများကြီးရှိလာနိုင်တာမို့အသင့်မဖြစ်သေးဘူးလို့လည်း VOA ကိုပြောခဲ့ပါတယ်ခင်ဗျာ
Indo-Pacific ဒေသတဝန်ပထဝီနိုင်ငံကြီးပြိုင်ဆိုင်မှုတွေပြင်းထန်လာနေချိန်ကမ္ဘာခေါင်းဆောင်တွေအင်ဒိုနီးရှားမှာစုယုံပြီးနိုင်ငံတွေကြားပြည်ပခန့်တွေကိုကင်တွယ်ဖြည့်ရှင်းတဲ့အခါမှာခေတ်သစ်စီအေကာလာပုံစံမျိုးမဖြစ်အောင်ရှောင်ရှားနိုင်မှုအရေးကြီးတယ်လို့တရုတ်ဝန်ကြီးချုပ်လီရှီယန်ကဒီနေ့ပဲပြောလိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားအဖွဲ့ဝင်တွေပါတဲ့ထိပ်သီးဆွေးနွေးပွဲမှာအခုလိုပြောလိုက်တာပါလက်ရှိမှာဗတ်ပေါင်းစုံအစုအဖွဲ့ထိတ်တိုက်တွေ့မှုနဲ့စစ်အေးတိုက်ပွဲတစ်ကိုစန့်ကျင်ဖို့ကအရေးကြီးပါတယ်လို့လည်းသူကပြောပါတယ်။အင်အားကြီးနိုင်ငံတွေရဲ့အားပြိုင်မှုမှာအာဆီယံနိုင်ငံတွေကြားညက်ခံရနိုင်ကြောင်းလည်းတရုတ်ဝန်ကြီးချုပ်ကသတိပေးထားတယ်လို့တစ်ဖက်မှာလည်းအမေရိကန်ဒုသမ္မတကမလာဟဲရစ်ကဂျပန်တောင်ကိုရီးယားဩစတြေးလျနဲ့အိန္ဒိယတို့အပါအဝင်မိဘနိုင်ငံအသီးသီးမှာခေါင်းဆောင်အနေနဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒါ့ပြင်အခုကျင်းပနေတဲ့အာဆီယံထိပ်သီးအစိုးရဘွဲကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့မတက်ရောက်ခဲ့ပါဘူး။ဒီဆွေးနွေးပွဲမှာအာဆီယံအဖွဲ့ဝင်အများစုကအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံနဲ့တင်းမာမှုတွေဖြစ်ပေါ်နေတဲ့ပေါ်စိုးရိမ်မှုတွေလည်းရှိနေကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရနိုမာဆူဒီကလည်းအာဆီယံဟာတရုတ်နိုင်ငံနဲ့ရေလမ်းကြောင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်ပြီးညှိနှိုင်းမှုတွေကိုအရှိန်နှင့်ဆောင်ရွက်နိုင်ဖို့အတွက်ဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်
။အမေရိကန်ဒုသမ္မတကအင်ဒိုနီးရှားနဲ့ကုန်သွယ်ရေးနဲ့သန့်ရှင်းလောင်စာခံတာတိုးချဲ့သွားဖို့ရှိတယ်လို့ပြောလိုက်ပါတယ်။အမေရိကန်ဟာအင်ဒိုနီးရှားနဲ့ကုန်သွယ်ရေးတိုးမြှင့်လှုပ်ဆောင်ပြီးသန့်ရှင်းလောင်စာခံတာတိုးချဲ့ရေးလိုအပ်တဲ့ရေရှည်တည်တတ်မဲ့ထောက်ပံ့ရေးလမ်းကြောင်းထားရှိဖို့လိုလားတယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီနေ့ပြောလိုက်တာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲပြင်ပမှာအင်ရှင်အင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံစဉ်အမေရိကန်ဒုသမ္မတကအခုလိုပြောလိုက်တာပါအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံမှုအတွင်းအကန့်အသတ်နဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် FTA ပါဝင်နီကယ်နဲ့လျှက်စစ်ကားထုတ်လုပ်တဲ့နေရာမှာမရှိမဖြစ်လိုအပ်တဲ့တခြားစိတ်ပိုင်းတွေအင်ဒိုနီးရှားကအမေရိကန်ကိုတင်ပို့ရမှာအခွန်သက်သာခွင့်ယာယီကိစ္စကိုအဓိကဆွေးနွေးခဲ့ကြတယ်လို့မျှော်လင့်ထားကြပါတယ်သမ္မတဘိုင်ဒန်ဆိုရဟာပြတ်ထန်းတဲ့ရေးပါတဲ့ဥပဒေတွေကတခုဖြစ်တဲ့ရာသီဥတုပြောင်းလဲမှုနဲ့တန်ရှင်းလောင်စာဆိုင်ရာဥပဒေမှာလက်စစ်ကားထုတ်လုပ်ရောင်းချမှုကိုထောက်ပံ့ပေးဖို့ဒေါ်လာသန်းထောင်ချီသုံးဆွဲဖို့စီစဉ်ထားပါတယ်။အဲ့ဒီလိုရထားတဲ့ဒေါ်လာသန်းထောင်ချီတဲ့ထောက်ပံ့မှုတွေရရေးအတွက်လက်စစ်ကားတွေမှာအသုံးပြုတဲ့ဘက်ထရီတွေရဲ့အစိပ်ပိုင်းဒါမှမဟုတ်အဲ့ဒီဘက်ထရီထုတ်လုပ်မှု40ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်လုပ်တာဒါမှမဟုတ်အမေရိကန်နဲ့လွတ်လပ်တဲ့ကုန်သွယ်မှုစာချုပ်ချုပ်ဆိုရတဲ့နိုင်ငံတစ်ခုမှာထုတ်လုပ်တာဖြစ်ရမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါ။အမေရိကန်သမ္မတဂရော့ဂျေးဘိုင်ဒန်ဟာကိုဗစ်ရောဂါကူးစက်ခံထားရကြောင်းစစ်ဆေးသိရှိထားပြီးမြန်မာဂျိုးဘိုင်ဒန်ကတော့နှာခေါင်းစီးတက်ပြီးစီစဉ်ထားတဲ့အတိုင်းမနေ့ပြန်အိန္ဒိယနိုင်ငံကိုသွားပြီးစီးပွားရေးအင်အားကြီးနိုင်ငံများ G20 ရဲ့အစည်းအဝေးကိုတက်ရောက်မယ့်အစီအစဉ်ပြောင်းလဲမှာမဟုတ်တဲ့အကြောင်းသမ္မတအင်ဗျူရောကမနေ့ကကြေညာပါတယ်။သမ္မတဘိုင်ဒန်ကတော့ကိုဗစ်ရောဂါရှိမရှိနှစ်ကြိမ်စစ်ဆေးခဲ့ပြီးကူးစက်မှုမရှိကြောင်းအတည်ပြုထားပါတယ်
။ He's not experiencing any symptoms as far as the steps he is taking since the president was with the first lady yesterday he will be masking while indoors
အခုချိန်ထိစမ်းသပ်စစ်ဆေးသမျှမှာတော့သမ္မတမှာယောဂါလက္ခဏာမတွေ့ရပါဘူးသမ္မတဂရော့နဲ့အတူမနေ့ကရှိနေခဲ့တဲ့အတွက်သမ္မတဘိုင်ဒန်ကအခန်းထဲမှာရှိနေတဲ့အချိန်လူတွေအနီးအနားမှာရှိနေတဲ့အချိန်တွေမှာနှာခေါင်းစီးတက်ထားပါလိမ့်မယ်အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဘူဌာန CDC ရဲ့ညွှန်ကြားချက်တွေအတိုင်းအရင်ကလိုက်နာခဲ့တဲ့ပုံစံမျိုးနေထိုင်သွားလာမှာပါလို့အင်ဂျူရောပြောခွင့်ရခရင်းဂျွန်ဖီယာကပြောဆိုသွားတာပါ။ကမ္ဘာဗန်ပြုပြင်ပြောင်းလဲရေးကိစ္စတွေရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့အခြေခံအဆောက်အုံတွေအတွက်ပုံမှုရင်းနှီးမြှုပ်နှံမှုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကို G20 အစည်းအဝေးအတွင်းမှာသမ္မတဂျိုးဘိုင်ဒန်ကအလေးထားပြောဆိုမဲ့အကြောင်းသမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
။မြန်မာနိုင်ငံတဲ့ online လင်လယ်မှုတန်တရားရှိသူ250ကျော်ကိုဖမ်းခဲ့တယ်လို့တရုတ်ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအခြေစိုက်အွန်လိုင်းလင်လယ်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိသူ269ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကမနေ့အင်္ဂါနေ့ကထုတ်ပြန်လိုက်တာကို South China Morning Post မှာဖော်ပြခဲ့တာပါဒါဟာတရုတ်ရဲ့အရှေ့တောင်အရှာနိုင်ငံတွေကြားအကြီးမားဆုံးပူးတွဲဖြုတ်ခွဲမှုတစ်ခုလည်းဖြစ်ပါတယ်စစ်စင်ရေးအတွင်းမြန်မာနိုင်ငံမြောက်ပိုင်းရှိ online လေလံမှုအခြေစိုက်စခန်း7ခုကိုဖြုတ်ခွင်းခဲ့ပြီးဒီလိင်လယ်မှုတန်တရာရှိသူ269ဦးကိုဖမ်းဆီးရမိခဲ့တာအတွက်အဲ့ဒီထဲမှာတရုတ်နိုင်ငံသား186ဦးပါဝင်တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဖမ်းဆီးရမိသူတွေထဲမှာယွမ်သန်း120အမေရိကန်ဒေါ်လာနဲ့ဆို16.5သန်းနဲ့ညီမျှတဲ့လိင်လယ်ကဲမှုမှာအဓိကကျသူ22ဦးကိုပါဝင်ခဲ့တယ်လို့လည်းဆိုပါတယ်မြန်မာနဲ့ယူနိုက်တက်နဲ့စစ်ဆောင်ပန်းနာဒေသလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးတနင်္လာနေ့မှာစီးနှင်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့လည်းဒီသတင်းကဖော်ပြထားပါတယ်စီးနှင်းရှာဖွေမှုတွေနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းတော့မရှိခဲ့ပါဘူးခင်ဗျာ
ဣသရေလနိုင်ငံကကာကွယ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုဟာမြန်မာစစ်တပ်အတွက်ခိမီအစစ်မြေနည်းပညာတွေရောင်းချခဲ့တဲ့အကြောင်းဣသရေလနိုင်ငံထုတ်ဟာအာရစ်သတင်းစာမှာမနေ့ကစက်တင်ဘာ5ရက်နေ့ကရေးသားထားတာကိုတူရကီနိုင်ငံထုတ်အနဒူလာအေဂျင်စီသတင်းမှာပြန်လည်ဖော်ပြထားပါတယ်။လေကြောင်းဆိုင်ရာကာကွယ်ပစ္စည်းထုတ်လုပ်ခဲ့တဲ့ဣသရေလနိုင်ငံက IAI ကုမ္ပဏီနဲ့ Elbert System လို့ခေါ်တဲ့နည်းပညာကုမ္ပဏီတို့ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်အထိအစစ်မြေနည်းပညာတွေစစ်ကောင်စီကိုရောင်းချခဲ့တဲ့အကြောင်းသတင်းစာမှာရေးသားထားပါတယ်။ IAI ကုမ္ပဏီကလေကြောင်းကာကွယ်စနစ်မှာအသုံးပြုခဲ့တဲ့ပစ္စည်းတွေမြန်မာနိုင်ငံကိုရောင်းချခဲ့ပြီးတစ်ချိန်တည်းလိုလိုမှာ Elbert System ကုမ္ပဏီကလည်းလေကြောင်းကာကွယ်ဆိုင်ရာလက်နက်တွေစက်တနက်တွေရောင်းချခဲ့တယ်လို့ဆိုပါတယ်။စစ်လက်နက်ပစ္စည်းတွေကိုဣသရေလနိုင်ငံHDash စိတ်ကန်းကနေရန်ကုန်စိတ်ကန်းကိုပို့ခဲ့တာလို့လည်းသတင်းစာကရေးသားထားပါတယ်။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့အရဲသားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်မှုလင်းရင်စီရောင်းချခွင့်ပိတ်ပင်မှုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေချိန်မှာပဲဣသရေလနိုင်ငံကကာကွယ်ရေးလက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကစစ်ကောင်စီကိုစစ်လက်နက်နဲ့နည်းပညာရောင်းချတဲ့သတင်းတွေထွက်လာတာပါရှင်
။မြန်မာတပ်ပုံသတင်းသမားတူကိုတော့စစ်ကောင်စီကထောင်ဒဏ်နှစ်ရှည်ချလိုက်ပါတယ်။မြန်မာနောက်သတင်းဌာနကတပ်ဖွဲ့သတင်းတော်ကိုစိုင်းစော်တိုက်ကိုစစ်ကောင်စီတရားဝင်ကဒီနေ့စက်တင်ဘာ6ရက်နေ့မှာထောင်ဒဏ်အနှစ်20ချလိုက်တာပါကိုစိုင်းစော်တိုက်ကိုသူ့ပေါ်တင်ထားတဲ့ဆော့ချက်တွေအတွက်ခုခံရှောက်လောက်ွယ်မပေးဘဲအင်းစိန်အချင်းထောင်ဒဏ်တရားရုံးကထောင်ဒဏ်ချမှတ်ခဲ့တယ်လို့မြန်မာနောက်သတင်းဌာနထုတ်ပြန်တဲ့ရှင်းပြချက်မှာဖော်ပြထားပါတယ်ဒါဟာမြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းသတင်းထောက်တူအနေနဲ့အများဆုံးထောင်ဒဏ်ချမှတ်ခံရတာလည်းဖြစ်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VO American တန်ရဲ့ September 6ရက်ဗိုလ်တူညထိတဲ့ရောက်တဲ့တဲ့ကိုမခင်လေးနဲ့ကျွန်တော်ပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးတဲ့တင်ပြဖို့ချက်တွေကိုဇက်တိုက်ပြောပြပါမယ်ပထမဆုံးကတော့မြမရေအာဆီယံချီကပ်မှုပုံစံသစ်ပေါ်အခက်အခဲတချို့ရဲ့အမြင်ပါအာဆီယံအနေနဲ့မြမရေခိုင်တွေ့ရမှာအရင်လိုအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံတစ်ခုတည်းကမြမစစ်ကောင်စီနဲ့ထိတွေ့ဆက်ဆံတာမဟုတ်ဘဲအလှည့်ကျဥက္ကဋ္ဌနဲ့နောက်ထပ်နိုင်ငံပါဝင်ပြီးသုံးနိုင်ငံပူးတွဲအကင်တွေဖြစ်ရှင်းဖို့အာဆီယံခေါင်းဆောင်တွေအင်္ဂါနေ့ကသဘောတူလိုက်ကြပါတယ်။တစ်ချိန်တည်းမှာလာမယ့်2026ခုနှစ်မှာမြန်မာကိုအာဆီယံလက်ကျဥက္ကဋ္ဌနေရာမပေးဖို့လည်းဆုံးဖြတ်ခဲ့ကြပါတယ်။ဒါကစစ်ကောင်စီအတွက်ရောဘလို့ဖိအားတွေဖြစ်စေပါလဲ။စစ်ကောင်စီကဘလို့တုံ့ပြန်ထားပြီးမြန်မာရေလှူရှားသူတွေရဲ့အမြင်ကရောဘလို့ရှိနေတယ်ဆိုတာတွေကိုမဆူမစူးစီးပြောပြပေးပါဦးခင်ဗျာ။
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ရေးကြိုးပမ်းနေတဲ့အာဆီယံရဲ့ချင်းကပ်ကင်တွယ်မှုတွေကရလက်တစုံတရာထွက်ပေါ်လာတာမရှိဘူးလို့ဝေဖန်ခံရချိန်မှာအခုလိုမျိုးသုံးနိုင်ငံချင်းကပ်မှုပုံစံအသစ်နဲ့မြမအရေးကိုဖြည့်ရှင်းမှုအာဆီယံကလှုပ်ဆောင်လာတာဖြစ်ပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌအပြင်အလှည့်ကျဥက္ကဋ္ဌဟောင်းနဲ့နောက်လာမယ့်အလှည့်ကျဥက္ကဋ္ဌအစ်သုံးနိုင်ငံပူးပေါင်းပြီးတော့မြမအရေးကိုပိုးပြီးတော့မှထိရောက်အောင်ကင်တွယ်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကပြောဆိုလိုက်ပါတယ်အခုလိုမျိုးကင်တွယ်ဖြည့်ရှင်းမဲ့ချင်းကပ်မှုပုံစံအစ်ကဘလောက်လက်တွေ့ကြကြဖြည့်ရှင်းနိုင်မလဲဆိုတာနဲ့ပတ်သက်လို့အာဆီယံလူထုအခြေပြုအဖွဲ့တစ်ခုဖြစ်တဲ့ Progressive Voice ရှေ့ပြေးအတန်အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ကြိုပြီးတော့လည်းအဲလုံးဝကြီးဘာမှအလုံးမဖြစ်ဘူးလို့တော့မပြောချင်တော့လည်းပဲလက်ရှိတောက်လျှောက်ဒီအာဆီယံရဲ့ချင်းကပ်ပုံပြီးတော့သူတို့ရဲ့အတွင်းရေးအနေအထားတွေကိုအဲသိရှိရတဲ့လောက်သုံးသပ်ရမယ်ဆိုလို့ရှိရင်တော့ဒီသုံးနိုင်ငံပေါင်းပြီးတော့မှလုပ်တဲ့ကိစ္စကအဖြေထွက်ဖို့ဆိုတဲ့ဥစ္စာမှာအခက်အခဲအများကြီးရှိမယ်လို့ကျွန်မမြင်တယ်ပေါ့နော်။အဲကြောင့်လည်းဆိုလို့ရှိရင်ဒီအာဆီယံရဲ့ ကိုယ်နိုင်ငံအတွင်းမှာကမြန်မာနဲ့ပတ်သက်ပြီးတော့မှတကယ်ကိုနိုင်ငံရေးအရာအလုံးသဘောတူညီတဲ့ဘာလုပ်မယ်ဆိုတော့အဖြေတိတိကျကျသူတို့စီမှာမရှိနေတဲ့ကိစ္စကအရေးကြီးတယ်ပဲကျွန်မမြင်နေတယ်။သူတို့အပြင်မှာအပေါ်ယံပြောနေတဲ့ဥစ္စာကတော့ဟလာဒီအားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးရေးတို့လူသားချင်းစာနာတဲ့အကူအညီရောက်ရေးတို့ဒီနှစ်ခုပဲသူတို့ထိတိုက်ထားပြီးတော့မှဥတည်ပြီးတော့မှပြောနေတယ်လို့ရှိတာပေါ့နော်။ဒါပေမဲ့ပြဿနာကဘာလဲဆိုတော့သူတို့ရဲ့ဒီလုပ်ပုံကိုင်ပုံချက်ကပ်ပုံတွေကအရင်လည်းနှေးကွေးတယ်ပြီးတော့လက်တွေ့လည်းမကြောက်ဘူးပေါ့နော်။
မနေ့ကအာဆီယံထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရလာမယ့်2026ခုနှစ်မှာမြန်မာနိုင်ငံကိုအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်ခွင့်မပြုဖို့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်။မြန်မာနိုင်ငံတာဝန်ယူရမယ့်နှစ်မှာမြန်မာကိုကျော်ပြီးတော့ဖိလစ်ပိုင်နိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူသွားမယ့်အကြောင်းအင်္ဂါနေ့ကထိပ်သီးညီလာခံအပီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။စစ်ကောင်စီဘက်ကတော့အာဆီယံရဲ့ဆုံးဖြတ်ချက်တွေဟာအပြူသဘောမဆောင်မဲနဲ့တစ်ဖက်သက်ဆံပြီးတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေပါဝင်နေတယ်လို့ဆိုပြီးကန့်ကွက်ကြောင်းမြမအလင်းသတင်းစာမှာတုံ့ပြန်ထားပါတယ်။အာဆီယံဘရိညင်စာတမ်းအပိုက်၅ပါအခွင့်အရေးနဲ့တာဝန်ဝတ္တရားမူတွေကိုတွေ့ဖယ်ပြီးမြမကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးတာကလည်းမြမနိုင်ငံရဲ့အခွင့်အရေးကိုကန့်သက်တာဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။အာဆီယံကတော့မြန်မာစစ်ကောင်စီအကြီးအကဲကိုယ်တိုင်တက်ရောက်ပြီးသဘောတူညီထားတဲ့အာဆီယံဘုံသဘောတူညီချက်၅ရက်အတိုင်းမြန်မာအရေးကိုဆက်လက်ကင်တွယ်သွားမယ်အကြောင်းနဲ့ဒီမူရဲ့အောက်မှာချင်းကပ်မှုပုံစံတင့်နဲ့ကင်တွယ်တာဖြစ်ကြောင်းပြောထားပါဗျ။အာဆီယံအနေနဲ့လက်ရှိမူဝါဒကိုပဲဆက်လက်ကင်ဆွဲမှာဖြစ်လို့ထိရောက်တဲ့အပြောင်းလဲဖြစ်လာပွဲမရှိဘူးလို့လည်းနိုင်ငံရေးလေးလာတုံ့တက်သူတဦးကအခုလိုတုံ့တက်ပါဗျ။လဲ
သွားနိုင်တဲ့ချင်းနေတစ်ခုခုပြောင်းလဲလာနိုင်တဲ့တရားမျိုးဖြစ်မယ်ကိုမယူဆဘူးရှင်လည်းနည်းနည်းပါးပါးပဲဖြစ်နိုင်တယ်။ဒီဟာအာဆီယံရဲ့အပြောင်းအလဲကြောင့်လေစစ်ကောင်စီမှထူးပြီးတော့စစ်ကောင်စီကထူးပြောင်းနေလာပူလန်တော့တော်တော်လေးမမြင်ဘူးနော်။အာဆီယံရဲ့ဒီအလုပ်တဲ့အပြောင်းလဲကလေအမကြီးဖြစ်ရှိမှုတွေလုံလောက်တဲ့အချိန်တွေမရှိသေးဘူး။ဆိုတော့အာဆီယံကတကယ်အတိကတော့သူ့ကိုယ်သူစေဖြစ်ဖို့ပဲသူ့မျက်နှာသူ့ဆဲဖို့ပဲလုပ်နေရတယ်။သူတို့ရဲ့ချက်တွေကိုသူတို့ထွက်ပေါက်ရှာဖို့သူတို့လုပ်နေရတယ်သဘောပဲ။ဒီကလည်းမြင်နေ
လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီကတော့မြမရေးမှာပါဝင်ပတ်သက်သူအားလုံးနဲ့တွေ့ဆုံမှုပေါင်း140ကျော်လုပ်ထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခတ်မှုတွေရက်စဲရေအားထုတ်ခဲ့ကြောင်းကိုပြောဆိုထားပြီးတော့တစ်ချိန်တည်းမှာပဲမြန်မာပြည်ပခန့်ဟာအာဆီယံအတွက်ဖြည့်ရှင်းရအခက်ဆုံးစိန်ခေါ်မှုတစ်ရက်ဖြစ်ပါတယ်လို့ဝေခံပြောဆိုထားပါတယ်ရှေ့ပြေးအတန်အကြံပေးဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါခင်အိုမာကတော့အာဆီယံအနေနဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီမြန်မာစစ်အုပ်စုကိုထိထိရောက်ရောက်မကင်တွယ်နိုင်တဲ့၍အပြေထွက်မှာမဟုတ်ဘူးလို့ဝေဖန်ပါတယ
်မြန်မာနိုင်ငံရဲ့အကြမ်းဖက်ခံရမှုတွေနဲ့ပြဿနာတွေအားလုံးရဲ့ရေတောင်းမြေအရင်အမြင့်စစ်အုပ်စုကိုသူတို့ဘက်ကနေပြီးတော့မှဥပဒေကြောင်းအရအာဆီယံမှာလည်းအာဆီယံချာတာအာဆီယံပြည်ညင်စာချုပ်နော်ပြီးသွားလို့ရှိရင်သူ့မှာစီမင်းစည်းကမ်းတွေရှိတယ်ဒါတွေကိုတည်တည်ချာချာဒီလုံထုံးလုံနည်းတွေနဲ့เนาะအာဆီယံပြည်ညင်စာစာတမ်းနဲ့အညီအာဆီယံကစစ်အုပ်စုကိုမကင်တွယ်နေသေးဘူးအဲ့ဒီကင်တွယ်မှုကိုမရသေးသေးကတော့ဒီသုံးနိုင်ငံပေါင်းပြီးဖြည့်ရှင်းတဲ့ကိစ္စဟာ ਨੇ ကျွန်တော်တို့မြန်မာနိုင်ငံအတွက်ပြည်သူတွေအတွက်ရလတ်ထွက်ဖို့ကတော့ခက်ပါလိမ့်မယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအရသာပြည်သူထောင်နဲ့ချီပြီးတော့ထိခိုက်သေးခြင်းနေရတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်ပြီးတွေ့ဆုံဆွေးနွေးအပြေရှာဖို့အပါအဝင်ဘုံသဘောတူညီချက်၅ရပ်ကိုမြန်မာပါဝင်အာဆီယံအဖွဲ့ဝင်တွေကမှသဘောတူထားကြပေမဲ့မြန်မာစစ်ကောင်စီဘက်ကလိုက်ပါဆောင်ရွက်မှုမရှိသလိုအာဆီယံရဲ့ချင်းကပ်မှုကလက်တွေ့မကျဘူးဆိုပြီးစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်
မြမရေအာဆီယံချီကပ်မှုပုံစံအသစ်ပေါ်အကဲကတ်တချို့ကရလက်ထွက်ဖို့တိတ်မမျှော်လင့်တာကိုမဆုမွန်ပြောပြခဲ့တာပါအခုတော့ဒီအာဆီယံအဖွဲ့အစည်းရဲ့နောက်ွယ်ပုံပြရုပ်သံမှာ2023စက်တင်ဘာလစောပိုင်းမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့53ကြိမ်မြောက်ထိပ်သီးဆွေးနွေးပွဲအတွက်အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေအင်ဒိုနီးရှားနိုင်ငံမှာစုဝေးနေကြပါတယ်အာဆီယံအနေနဲ့အဖွဲ့ဝင်တွေဟာတစ်နှစ်တစ်ခါပုံမှန်တွေ့ဆုံပြီးဗက်ပေါင်းစုံပူပေါင်းကွန်ရက်ရစဒေတာတွင်လူခွင့်ရဲ့ကိစ္စရက်တွေအစုံဆွေးနွေးကြတာပါဒီလိုအစည်းအဝေးတွေကိုဘယ်လိုကျင်းပပါလဲအာဆီယံအတွက်အကြီးမားဆုံးစင်ခေါ်မှုတွေကဘာလဲဘာတွေရှိလဲဆိုတာကို VOA ပုံပြရုပ်သံမှာမအေးတနာကျော်ပြောပြပေးပါအောင်ခင်ဗျာ
အာဆီယံအဖွဲ့မှအဖွဲ့ဝင်နိုင်ငံတွေကအလှည့်ကျဥက္ကဋ္ဌနေရာကိုနှစ်စဉ်ထလှည့်စီယူကြပြီး2023ခုနှစ်အတွက်တော့အင်ဒိုနီးရှားကဥက္ကဋ္ဌဖြစ်ပါတယ် ဒီနေ့ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အကြောင်းအရာတွေမှာဆက်အာနာတိန်မြမအကြီးရေရှည်ခံဖွံ့ဖြိုးရေးတိုးမြင့်မှုအာဆီယံထဲမှာပါတဲ့ဒေတာရင်းတစ်ခုထိသောနိုင်ငံအရှိတီမော့အပြည့်အဝအဖွဲ့ဝင်ဖြစ်ရေးတို့ပါဝင်ပါတယ်ဒေတာရင်းအာဆီယံဩဇာပိုလွှမ်းမှုရေး2019မှာအဆိုပြုတဲ့ Indo Pacific ASEAN ရည်မှန်းချက်ကိုဘလို့အကောင့်ထဲဖော်မလဲဆိုတာလည်းဆွေးနွေးတဲ့အထက်ပါပါတယ်အာဆီယံအဖွဲ့ဆုံးဖြတ်ချက်တွေကအဖွဲ့ဝင်နိုင်ငံတွေကြားသဘောတူချမှတ်ရတာပါဒါပေမဲ့ဒီလိုချမှတ်ရမှာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းရေးဝင်ရောက်မဆွတ်ဖက်ရေးမှုတွေကိုအခြေခံပြီးချမှတ်ပါတယ်။ဝေဖန်သူတွေကတော့ဒီမူဝါဒကြောင့်အားနည်းစေရဲဆိုပြီးပြောသလိုဆုံးဖြတ်ချက်ချမှတ်ရမှာပို့ပြီးရဲရဲဝံ့ဝံ့ခိုင်ခိုင်မာမာလုပ်ဖို့တိုက်တွန်းပါတယ်။တချို့ကတော့ဥပမာမြန်မာနိုင်ငံကပြည်ရင်းရေးပဋိပက္ခနဲ့ပတ်သက်ပြီးတော့အာဆီယံရဲ့တုံ့ပြန်မှုကိုဝေဖန်ပါတယ်။မြန်မာနိုင်ငံက2021ဖေဖော်ဝါရီလတည်းကစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေလို့တနိုင်ငံလုံးအတိုင်းအတာနဲ့အကြမ်းဖက်မှုတွေကြုံတွေ့နေရပြီးတော့ဒီမိုကရေစီနှိစပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်ဖို့မျှော်လင့်ချက်မဲ့နေပါတယ်။ဒီအကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံနဲ့မြန်မာစစ်ကောင်စီကြား2021အေပရီလမှာကနဦးသဘောတူညီချက်ရခဲ့ပြီးမြဲအိတ်ဘုံသဘောတူညီချက်၅ရက်ကိုအခုထိစစ်ကောင်စီကအကောင့်ထဲမဖော်ဘဲနဲ့ဥပက္ခပြုထားပါတယ်။အာဆီယံဖွဲ့ဝင်တချို့ကတော့လွန်ခဲ့တဲ့260ကာလအတွင်းအဖွဲ့ဝင်နိုင်ငံတွေကြားတန်တမာရေးစီးပွားရေးပူပေါင်းဆောင်ရွက်မှုပိုကောင်းအောင်တော်တော်လှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါရစ်။လက်ရှိမှာတော့အာဆီယံအဖွဲ့အတွင်းကုံသွယ်ရေးအခွန်လုံးဝကင်းလွတ်ခွင့်ပေးထားပါရစ်။အာဆီယံတစ်ခုလုံးရဲ့စုစုပေါင်းထုတ်လုပ်မှု GDP ကဒေါ်လာ 2.6 ထရီလီယံရှိလို့အာဆီယံစီးပွားရေးဟာအာရှဒေသမှာတတိယအကြီးဆုံးနဲ့ကမ္ဘာမှာတတိယမြောက်အကြီးဆုံးဖြစ်ပါရစ်။ဒီထိပ်သီးဆွေးနွေးပွဲမှာခြံထားနိုင်တဲ့ကိစ္စတစ်ခုကတော့လက်ရှိဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုဖြစ်နိုင်ပါတယ်။အထူးကပင်လယ်ရေကြောင်းခီးလန့်ရေပြင်ကိုတရုတ်ကသူ့အပိုင်ဆိုလို့ဒီကိစ္စအငင်းပွားနေတာပါ။2016ခုနှစ်ခေတ်ကကမ္ဘာကုန်သွယ်မှုရဲ့20ရာခိုင်နှုန်းကအဲ့ရေပြင်ကိုဖျက်ဆီးရ။ဒီကမ္ဘာလုံးကငါးဖန်းသင်းမောတွေရဲ့ထက်ဝက်ကြောင့်သဘာဝတန်ရင်ဇာတာပေါ်ကျွယ်တဲ့အဲ့ရေပြင်မှာငါးဖန်းရတာဖြစ်ပါတယ်။ဒေတာရင်းတရုတ်ပို့ပြီးတော့လှုပ်ရှားလာတာပေါ်တုံ့ပြန်ပုံနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေသဘောထားကွဲလွဲနေပါတယ်။ထိုင်းနဲ့ဖိလစ်ပိုင်အပါဝင်တချို့နိုင်ငံတွေကအမေရိကန်ပြည်အစုနဲ့ပင်လယ်ရေကြောင်းစီရေးပူပေါင်းဆောင်ရွက်မှုတွန့်မြင့်ခြင်းပြီးကျန်နိုင်ငံတွေကတော့တရုတ်ရဲ့ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုကနေပြီးတော့တရုတ်ပေါ်မှာစီးပွားရေးအပိုင်းပို့ပြီးတော့မြှင့်ခိုးခြင်းပုံတွေ့ရပါတယ်ရှင်
။အာဆီယံအဖွဲ့အစည်းနောက်ွယ်ပုံပြရုပ်တံကိုမရေသနာကျော်ပြောပြခဲ့တာပါ။အခုတော့ KIO ကချင်းအဖွဲ့ဌာနချုပ်ကိုထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကြားဖြတ်တိုက်ခိုက်ခံခဲ့ရတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကိုမုံမောက်မြို့နယ်မြို့သစ်အနီးနဲ့ဝိုင်းမော်မြို့နယ်ဆမာလန်ခွဲအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့် DA ဘက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတော်တင်ရွှေကူမြို့နယ်ကထွေထွေအုပ်ချုပ်ရေးရုံးကိုလည်းဒေသခံကာကွယ်တပ်တွေကပုံကျဲ drone နဲ့တိုက်ခိုက်ခဲ့ပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားအနီးကနတ်ဆန်ရင်ရွာဘက်မှာပြီးခဲ့တဲ့ဇူလိုင်လဆန်းကလေးကစစ်ရေးတင်းမှမှုအရှိန်မြင့်တက်နေရမှာစစ်ကောင်စီဘက်ကစစ်အင်အားတိုးမြင့်စေလွတ်ခဲ့သလို KIA ကလည်းလန်ခီမှာကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဗမော်မြေကြီးနားလမ်းမှာတိုက်ပွဲတွေဆက်တိုက်ဆူလို့ဖြစ်လာနေခဲ့တာပါစက်တင်ဘာလ5ရက်မနေ့ကလည်းဗမော်ဘက်ကနေနတ်ဆန်ရင်ဘက်ကိုဝင်လာတဲ့စစ်ကောင်စီရင်တန်းကိုမြို့သစ်ကုန်းလောအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်ဟုတ်တယ်ရပါဘောဘမောနေတယ်လားစစ်ကြောင်းမနောတော့တယ်လားဟိုမြို့တီမှာပြောပြောကြတယ်အဲ့တော့တညလုံးဒီမှာအသေးကြီးနဲ့ပြတော်လို့ဒီပုံနဲ့အလိုမျိုးပြတော်လို့ပြောတာ။မင်းရောတော့သူတို့ဟိုသတ်ပြီးတတော်မှရည်ကြည့်သတ်ပြီးတတော်မှဟိုလမ်းပိတ်ထားတဲ့ကာဒစီကြောင့်ဒီကြောင့်ဟာလို့တော့ပြင်းနေဆုံးထုတ်တယ်လို့ပြောတာ။ဘုံတော့ကတော့ဒီလိုကတော့စီးတော်တယ်ကာဒီတော့မပြောင်းခောက်ခံတယ်လို့မင်းရော
ဒီနေ့မှာတော့မြို့တင်မှာလမ်းပိတ်ထားတာပြန်ဖွင့်ပြီလို့လည်းဒေတာကန်ကပြောပါတယ်။ KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလည်းဒီရက်ပိုင်းမိုးမောက်မြို့နယ်တာပိန်ကျိုးဒနာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်
။ဒီရက်ပိုင်းကတော့ဘူမောဘက်ကနဲ့တက်လာတဲ့စစ်ကိုအဖွဲ့ဒီကိုတာပိန်ကျိုးဒနာမရောက်ခင်မှာကျွန်တော်တို့ကိုခံတိုက်ပွဲတွေရှိပါတယ်။အဲသူတို့အဲတာနဲ့တက်လာတဲ့ကိုကျွန်တော်တို့မိုင်းဆွဲတိုက်ခိုက်တာဒီနည်းနည်းငယ်တဲ့အဲပစ်ခတ်တွေရှိခဲ့ပါတယ်။ဒါတော့နိုင်ရက်နှစ်လောက်ပါခင်ဗျ။အဲ့ဒီနေရာမှာသူတို့အထိနာတဲ့သဘောမျိုးရှိပါတယ်။အခုတတိကတော့အဲ့ဒီဒီမော်တော်ယာဉ်အဖွဲ့ဒီကားအဖွဲ့တရားတော့ညို့တစ်ကုန်းလုံးမှာပဲအလုံးကရက်နေတာကိုတွေ့ရပါတယ်။အဲ့ဒီကနေတော့ခြေချင်းနဲ့ပြန်ပြမဆက်သွားမလားပေါ့နော်။အဲ့ဒါဆုံးကြည့်နေပါတယ်။
ဝိုင်းမော်မျိုးနဲ့ကစူးတပည့်ရန်ဘက်မှာလည်းမနေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။အခုတပည့်ရန်ဘက်မှာမနေ့ကလည်းအဲ့ဘက်မှာတိုက်ပွဲရှိပါတယ်။သူတို့ကလေကြောင်းနဲ့လာတိကူတဲ့အထိတိုက်ပွဲတွေရှိပါတယ်။ဒါမဲ့ဟိုမင်းတရအခြေအနေကတော့တိကျတော့ခုတည်းကတော့ကျွန်တော်ကတော့မရဘူးပေါ့နော်။
ဒေသခံတွေကတော့ကဇူးနဲ့တပတ်ရံအနီးစမားလန်းခွဲနဲ့မလန်းရံအနီးမှာနှစ်ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေကြောင်းပြောကြပါတယ်အခုလို KIO ဌာနချုပ်လိုက်စားဒေသဘက်မှာစီးရီးတင်းမာနေချိန်ရွှေကူမြို့မှာတော့အထွေထွေအုပ်ချုပ်ရေးရုံးကိုဒေသခံ PDF အဖွဲ့ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိခဲ့ပါတယ်မနက်စံတိုင်းဝင်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်ပြီးအမျိုးသမီးတဦးဒဏ်ရာရခဲ့ကြောင်းရွှေကူဒေသခံတဦးကပြောပါတယ
်မနက်စံတိုင်းဒီလိုလောက်ရပမာဏလုံးဒုတိယမလုံးမနော်အဲ့တော့အချင်းချင်းဒီကနေတော့ခေါင်းဆောင်တော့ဒါကလည်းရှိသမားရဲ့ကြားရင်အဲ့ရုံးဝန်သားလားရွာကလေးပါပြလို့ပြောတယ်ဆက်လာလာလို့ဒါလည်းဒါတော့လာရင်ဒီအဲ့ဒါချိသွားတယ်ပေါ့နော်သူရင်လို့လိုက်တယ်အဲ့ဒုတိယကျရင်တော့နိုင်ရွယ်လောက်နေတော့မလုံးပြန်ချရဲအဲ့ဒါတော့သူရုံးရဲ့ရှိသားညာနဲ့ကြားတယ်ဘာမှတန်းချီ
ဒီလ3ရက်နဲ့4ရက်နေ့ကလည်းရွှေကူမြို့ရဲစခန်းကို2ရက်ဆက်ပြီး2ကြိမ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူးဒီလ3ရက်နေ့ကတော့ရွှေကူမြို့ကြောက်ကြီးရဲစခန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ကို KIA PDF ပူးပေါင်းတပ်တွေကစီးနှင်းတိုက်ခိုက်တာတွေရှိခဲ့ပါတယ်ကချင်ပြည်နယ်အတွင်းစစ်ရေးပြင်းထန်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီတပ်နဲ့ TNLA တပ်အံပလောင်တပ်အကြမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ
ကရိုကချင်းဖွဲ့ဌာနချုပ်ထိုးစစ်ကို KIA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့လုံချုံရေးတွင်းမြင့်ထားတဲ့မဲဆောက်မြို့မှာမြန်မာနိုင်ငံသားတချို့အစ်စ်ခံရတာပါထိုင်းနဲ့မြန်မာနယ်စပ်မြောက်ရီမြို့မှာ KIA အုပ်ချုပ်ရေးမှူးနယ်အဖွဲ့ဒရုန်းနဲ့တိုက်ခိုက်ခံရတဲ့ဖြစ်ရနောက်ပိုင်းထိုင်းဘက်ခြမ်းနယ်စပ်မဲဆောက်မှာထိုင်းရနာပိုင်းတွေကလုံချုံရေးတင်းကျပ်ထားပြီးစစ်ဆေးရှာဖွေတာတွေလုပ်နေပါတယ်အမှတ်၁ချစ်ချည်တရားနဲ့နှီးတဲ့ရက်ကွက်တစ်ခုမှာမနေ့ကနေရင်တလုံးကိုဝင်ရောက်ရှာဖွေခြင်းဒရုန်းနဲ့ဆက်ဆက်ပစ္စည်းတချို့တွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံသားတချို့ကိုခေါ်ယူဆက်ဆီးနေတဲ့ကြောင်းထိုင်းသတင်းတချို့မှာဖော်ပြပါတယ်ဒီအကြောင်း VOA မြန်မာသတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
စတင်မာလ3ရက်နေ့ကကရင်ပြည်နယ်မြောက်ရီမြို့မှာမြောက်ရီခရိုင်ရဲစခန်းကိုကရင်အမျိုးသားအစည်းအရုံး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီအရာရှိဗိုလ်မှူးတွေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့ဝင်တချို့သေဆုံးခဲ့တာပါဒီဖြစ်ရနောက်ပိုင်းထိုင်းမြန်မာနယ်စပ်တလျှောက်မှာထိုင်းဘက်ကလုံခြုံရေးတုံးမြင့်ချထားပြီးနေအိမ်တချို့ကိုရှောင်းတခင်ဝင်ရောက်စစ်ဆေးတာတွေလည်းလုပ်နေတာပါဒီလိုဝင်ရောက်ရှာဖွေတဲ့အချိန်မှာဒရုန်းနဲ့ဆက်ဆက်ပစ္စည်းတချို့ကိုထပ်ဆိုင်လိုအပ်နေမြေကနေအိမ်တလုံးမှာဖမ်းမိခဲ့တဲ့အကြောင်းအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ
်တင်းဒီနဲ့ဒီမြောက်ရီမြို့မှာဖြစ်ပွားခဲ့တဲ့ခရိုင်အုပ်ချုပ်ရေးမှူးအစိုးတင်တဲ့အဖွဲ့ဟိုဒရုန်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့အပိုင်းမှာအဲ့ဒီဖြစ်စဉ်ရဲ့နောက်ဆက်တွဲအနေနဲ့ဒရုန်းပြုတ်လုသူတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်မှာဖိုလုံနေကြတယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ကယူဆပြီးတော့ရှာဖွေမှုတွေဆက်တိုက်ပြုတ်လာပါအဲ့တော့စက်တင်ဘာလ9ရက်နေ့မှာဒီမဲဆောက်မြို့ထားဆိုင်လို့တိုက်လေထားဆိုင်လို့တိုက်နေနေမြီမှတ်တည့်ရက်ကွက်တဲ့နေတလုံးကိုဝေရောက်ရှာဖွေရမှာဒရုန်းနဲ့အပေါ်ပစ္စည်းအမြောင်များကိုရှာဖွေတွေ့ရှိခဲ့တယ်လို့နောက်ဆက်လက်လဲဒီမတင်ကရမတင်ကလို့ရှာဖွေမယ်ဆိုတဲ့အကြောင်းထိုင်းသတင်းမတီချွန်သတင်းမှာဖော်ပြထားတာတွေ့ရပါတယ်ဗျအ
ခုဆိုရင်မြန်မာနယ်စပ်ကနေထိုင်းနယ်စပ်ကိုတရားဝင်သွားလာလို့ရတဲ့ခုနှစ်ရက်နေထိုင်လို့ရတဲ့လက်မှတ်နဲ့တရားဝင်လာရောက်သူတွေကိုလည်းအထူးစောင့်ကြပ်စစ်ဆေးတာတွေရှိနေတယ်ဆိုပြီးဦးမိုးကျိုးကပြောပါတယ
်မြန်မာနိုင်ငံဘက်ကနေတိုင်းပြည်ကမဲဆောက်ကိုတရားကူးလက်မှတ်နဲ့အကူအသန်းလုပ်ကြတဲ့မြန်မာနိုင်ငံသားတွေကိုအရင်ရတဲ့ပုံမိုးစောက်ကြည့်စစ်ဆေးလာတာပြုလုပ်လာတာတွေ့ရပါတယ
်ဒီရဲ့ပိုင်းအတွင်းမှာပဲတက်ခရိုင်အတွင်းကတာဝန်ရှိသူတွေတိုင်းမြန်မာနယ်စပ်ကိုလာရောက်ကြည့်ရှုစစ်ဆေးတာတွေရှိနေပြီးမြန်မာနိုင်ငံသားတွေအနေများတဲ့နေရာတွေကိုစစ်ဆေးတာတွေလည်းလုပ်နေပါတယ်တရားမဝင်နယ်စပ်ပြတ်ကျော်လူကုန်ကူးမှုတွေမူရစည်းဝါနဲ့လက်နက်မှုတွေကိုအဓိကထားဖမ်းဆီးစစ်ဆေးနေတာဖြစ်ပြီးအင်းနီနာချင်းမြန်မာနိုင်ငံမှာနေမြင်မတည်ငြိမ်မှုရဲ့နောက်ဆက်တွဲအဖြစ်ထိုင်းနယ်စပ်တလျှောက်လုံခြုံရေးကိုတင်းကျပ်စစ်ဆေးလာတာဖြစ်ပါတယ်ရှင်
။မြောက်ရီဒရုန်းတိုက်ခိုက်မှုပြီးမဲဆောက်ဖက်မြန်မာတချို့ဖမ်းခံခဲ့ရတာကိုမအေးမှပြောပြခဲ့တာပါ။ဒီသတင်းပေးပို့ချက်တွေအပြီးဒေါက်ဆန် ဦးဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းအပါအဝင်ဗိုလ်ရညာပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံကနေစက်တင်ဘာလ6ရက်ဗိုလ်ရညာ Radio Season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10:00 AM ဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစည်းအဝေးတွေမှာတော့ပိုရူးညာတိုင်းပြပြနေကြဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်လူလူနဲ့ကြံပါရင်နောက်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပါအာဆီယံထိပ်သီးကမြန်မာဘာမျှော်လင့်နိုင်မလဲခေါင်းစဉ်နဲ့သုံးသပ်ထားပါတယ်မြန်မာအရေးကိုအဓိကပြဿနာတစ်ရပ်ဖြစ်ထည့်သွင်းဆွေးနွေးနေကြတဲ့ကျင်းပစဉ်အာဆီယံထိပ်သီးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကအပြူသဘောရလဒ်တစုံတရာပေါ်ထွက်လာနိုင်ပွဲရှိပါလားဒီဘက်အက်ဒီတာနဲ့ဆွေးနွေးကမှာမမြတ်သိအောင်ကဦးကျော်စံသားကိုဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါများရှင်
ဒီသတင်းပတ်ထဲမှာပဲအာဆီယံရဲ့ဒီထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်တဲ့စည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေပါတယ်။အဲ့တော့ဒီစည်းဝေးပွဲတွေရဲ့ရလဒ်တွေကတော့မထွက်သေးဘူးပေါ့နော်။အဲ့တော့မြန်မာအရေးကိုဒီစည်းဝေးပွဲမှာဘယ်လောက်ထိမျှော်လင့်နိုင်တယ်လဲဆိုတာကိုမပြောခင်မှာဒီစည်းဝေးပွဲတွေကဘယ်လောက်ထိအရေးကြီးပါသလဲ
။ဖေးအရေးကြီးတဲ့စည်းဝေးတွေဖြစ်ပါတယ်။အစည်းအဝေးပေါင်းလည်းမြောင်များစွာပါပဲ။ဒီမှာတော့ list လုပ်ထားတာကြည့်ရမယ်ဆိုအာဆီယံBusiness and Investment Summit ASEAN ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုထိပ်သီးဆိုတာရှိရဲ့နောက်ပြီး ASEAN ထိပ်သီးစည်းဝေးပဲရှိရဲ့နောက်ပြီး ASEAN Indo-Pacific Forum ဆိုတာရှိရဲ့အဲ့ဒါသိရေးကြီးရဲ့အစည်းအဝေးပါပဲဒါတော့အဲ့ဒီပြောတာ ASEAN Plus 3ဆွေးနွေးပွဲနိုင်ငံနဲ့ ASEAN ဆွေးနွေးမှာရှိရဲ့နောက်ပြီးတော့ East Asia Summit အစီအစဉ်ထိပ်သီးဆွေးနွေးပွဲရှိရဲ့အဲ့ဒါရှိပါသေးတယ်ပြီးတော့ဒီအပတ်လွန်သွားပြန်ရင် India မှာ G20 meeting ဆိုတာရှိပါသေးတယ်သိရေးကြီးရဲ့အစည်းအဝေးတွေဖြစ်ပါတယ်ဒီအကြောင်းအရာတွေလည်းရေးကြီးပါတယ်ဒီမှာမြန်မာနိုင်ငံအကြောင်းအရာအပါအဝင်ဒေသတွင်းနိုင်ငံရေးအခြေအနေစီးပွားရေးသဘောပတ်ဝန်းကျင်စသဖြင့်အများကြီးဆွေးနွေးရမှာဖြစ်တယ်။အဓိကနိုင်ငံရေးတစ်ခုကတော့ဒေသတွင်းမှာတရုတ်ရဲ့ order flow မှုကိုအမေရိကန်ရဲ့ handler ရဲ့ဆန္ဒသာဖြစ်ပါတယ်။ဒါ့ပေမဲ့လည်းမြန်မာအရေးအာဆီယံရဲ့အနေထားကတော့မြန်မာအရေးကိုအာဆီယံကတကယ်ထဲထဲဝင်ကင်တွယ်ပြီးဖြည့်ဆင်းနိုင်မှာအာဆီယံရဲ့အခန့်ကဏ္ဍဟာအချက်အချာကျရတဲ့ဆရာကိုအသိမှတ်ပြုနိုင်မယ်။အခုကတော့အာဆီယံကဒီလိုဖြည့်ဆင်းနိုင်တဲ့လာလာမရှိဘူးဆိုပြီးတော့သမ္မတဘိုင်ဒန်တော်မှဒီအာဆီယံဒီစည်းဝေးကိုလာမတက်ဘူးဆိုပြီးတော့ပြောပါတယ်။အဲဒီတော့ပညာရှင်တို့ကဝေဖန်ကြတယ်အဲ့ဒါဟာအာဆီယံရဲ့အရေးပါမှုကို undermine လုပ်တာပေါ့လေထိပါစေတယ်ညော့နေသွားစေတယ်အချက်ချမကြဘူးဆိုတဲ့သဘော။နောက်သမ္မတဘိုင်ဒန်ကဒါပေမဲ့သူကအိန္ဒိယမှာလုပ်တဲ့ G20 ကိုတက်မယ်။တက်ပြီးတော့အဲ့ကနေပြီးတော့ဗီယက်နမ်ကိုရတော့သူသွားတွေ့မယ်တနင်္ဂနွေနေ့ဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှာမှဗီယက်နမ်ကိုတနင်္ဂနွေနေ့ဆွဲထုတ်ပြီးတော့သူကသွားတွေ့တဲ့သဘောဖြစ်နေဆိုတော့အာဆီယံရဲ့အရေးပါမှုကိုထားလိုက်တော့ငါပဲလုပ်မယ်ဆိုတဲ့သဘောဖြစ်နေတယ်။ဒါကြောင့်လဲဆိုတော့ဗီယက်နမ်ကထူးထူးခြားခြားအမေရိကန်နဲ့ရင်းနှီးလာတဲ့ဆိုတော့တရုတ်နဲ့လည်းစိတ်နှိကပ်နေတယ်ဆိုတော့အဲ့ဒီကိစ္စကိုသူကဗီယက်နမ်ကိုသွားပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့တက်ကနိုလော်ဂျီပေါ်နည်းပညာပိုင်းအကူအညီပေးဖို့ဆိုပြီးသွားမယ်လို့စီစဉ်ထားတွေ့ရပါတယ်ဆိုတော့သိအရေးကြီးတဲ့အစည်းအဝေးတွေပါပဲသို့တော်လည်းပဲမြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့အခန့်ကဏ္ဍကိုလည်းသိပြီးတော့လေ့ထားပြီးမတွက်ကြဘူးဆိုတဲ့ဘက်တွေ့ရပါတယ်
အဲဒီမှာသုံးသက်တဲ့လူတွေကပြောနေတာကြတော့ဒီမြမအရေးတို့တောင်တူပင်လယ်အရေးတို့အဲ့ဒါတွေကဟိုကာလရှည်ကြာနည်းနည်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်တယ်ပေါ့ဒီလိုအကြောင်းအရာတွေထဲမှာမြမအရေးကဘယ်လောက်ထိအရေးကြီးပါသလဲဘာတွေမျှော်လင့်နိုင်ပါသလဲ
မြန်မာရေးကအရေးကြီးပါတယ်မြန်မာနိုင်ငံမှာပြဿနာဖြစ်နေတာကဒီဆက်အနာသိမ့်ပြီးခဲ့ဖြစ်လာတာဟာအချိန်နဲ့တနည်းရနည်းနည်းဆိုးလာတယ်ဒါပေမဲ့ဒီဟာကိုကင်တွယ်ဖြည့်ရှင်းဖို့အတွက်ပေါ့လေအာဆီယံမှာအဓိကအားနည်းချက်တွေရှိနေပါတယ်အာဆီယံအားနည်းချက်မှာလူတိုင်းပြောနေကြတာကတော့မူနှစ်ခုပေါ့လေသူတို့ရဲ့အခြေခံမူနှစ်ခုဖြစ်တဲ့အဲဒီ consensus ဆိုရယ်အလုံးသဘောတူညီမှဒါလုပ်နိုင်မယ်ဆိုရယ်ဟာရဲ့နောက်တစ်ခုကတနင်္ဂနွေပြည်တွင်းကိုတနင်္ဂနွေဝင်ဆွဲရဘူးဆိုရယ်အားနည်းချက်ရှိနေပါတယ်ဒီဟာနှစ်ခုကြောင့်အဓိကဒါပြင်တချို့ကလည်းသုံးသပ်ကြတဲ့အာဆီယံမှာဒါပြင်တဲ့အာဆီယံနိုင်ငံတွေကသူ national interest မျိုးသားအကျိုးစီးပွားကို regional interest ထဲပို့ပြီးတော့ဒေသအကျိုးစီးပွားတွေပို့ပြီးတော့ဦးစားပေးခြင်းတဲ့သဘောတွေရှိတဲ့အာဆီယံနိုင်ငံတွေဟာ Now be gongs of Muga, say that the Nit Kapiangre, so gongs of Muga, Tidija and Tatami and Missibu, Rajan Seaman can wear a young money while ever asking Hanyan Pines with the bomb unit with Panyara and Nasua. I see my Munukuna Anajed in Sinero, think Nolinja, Udim Yama, even Padre Bahmadru, Makarin to a nine look, I know 2 hours.
How parade, Yama, Yene Pata period, Asia, Nene, who Pama take Biro, Tanai Mam, Hope Hulu, Wibania, Leshibare.
တကယ်အာဆီယံအနေနဲ့ဟိုဘာမှတိတ်ပြီးတော့တက်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေရတယ်လေရှိပါတယ်တကယ်ဟောမတက်နိုင်တော့ပါဘူးလားဘာရင်းညှော်လင်းနိုင်မှာဒီလေအဲ့မနှခုကိုပြင်ဖို့ပေါ့လေအဓိကကတော့အဲ့မနှခုကိုပြင်ဖို့ဆိုတာကတော့အဓိကကြတယ်အခုအင်ဒိုနီးရှားအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားဝန်ကြီးမဇူတီကပြောတယ်ဘာပြောလဲဆိုလို့ရှိရင်ဒီအာဆီယံမှာကမ္ဘာခြေနေအရာပေါ data ရေးနေပါတဲ့အရှင်ကိုအကူဂျင်းနေဆိုရင်ဒီမျိုးတွေကိုပြင်ရမယ်။မပြင်တော့မှသူကစိမ့်စိမ့်မွေးမွေးနဲ့ဆောင်လွှဲထိုင်တဲ့ဒီကရှားမယ်ဆိုတော့လူတိုင်းကပြော့နေကြပါတယ်ဆိုတော့အရှင်ကိုတချို့ဆိုလို့ရှိရင်ဘာတိလတတော်လို့လူရဲဆိုဟာအရှင် it's dead အရှင်ဘာမှအသက်မရှိဘူးဘာမှမလုပ်နိုင်ခဲ့ဘူး။သူ့သူကအချက်လက်တွေနဲ့ထောက်ပြတယ်။အင်ဒိုနီးရှားကစစ်တီမောကိုကျူးကျော်ခဲ့တဲ့ကလာရုံတွေကဒေသတွင်းဖြစ်တဲ့တပ်တန်အရှင်ဘာမှဖြစ်ဖြစ်ပြရှိနိုင်ခဲ့ခြင်းမရှိဘူးဒီမူနှစ်ခုကြောင့်ဆိုပြီးတော့ပြောနေကြရဲဆိုတော့ဒီမူတစ်ခုကိုပြင်နိုင်ဖို့ဆိုရင်တော့အလားအလာကောက်ပင်လို့ထင်ပါတယ်အဲ့ဒီဟာလည်းပဲအစည်းအဝေးဆုံးဖြတ်ချက်ထွက်လာမှပဲသိရမှာဖြစ်ပါတယ်ဒါမှသိတော့အားတက်စရာမကောင်းလောက်လို့ဆိုရမှာဖြစ်ပါတယ
်အဲ့ပြင်ဖို့အခြေအနေရောရှိပါမလား
အဲ့ဒါပေါ့ခုနပြောတဲ့အခြေအနေပေါ့အဲ့ဒီဟာကိုဘယ်လို့ပြင်မှာလဲပြင်ဖို့အခြေအနေဆိုတာတစ်ခုရှိရကတော့အာဆီယံမူလတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာတောင်က68ခုနှစ်မှာတည်ထောင်ခဲ့ခြင်းတော့အာဆီယံဟာဟိုပါပေါ့စစ်တောင်အာရှမှာ၅နိုင်ငံအဓိကပါဝင်ခဲ့တယ်။အဲဒီ၅နိုင်ငံကထိုင်းအင်ဒိုနီးရှားမလေးရှားစင်ကာပူဖိလစ်ပင်းအဲဒီ၅နိုင်ငံပါဝင်ခဲ့တယ်။အဲဒီအာဆီယံမတိုင်ခင်တုန်းကစစ်တောင်အာရှစီတိုဆိုတာနေတိုအဖွဲ့လိုပဲ Southeast Asia Treaty Organization ဆိုပြီးအမေရိကန်နဲ့ကွန်မြူနစ်ဆန့်ကျင်တဲ့ဒီအနောက်ဒီမိုကရေစီနိုင်ငံကြီးတွေကဖွဲ့ခဲ့တယ်။နောက်တော့စီတိုကိုရုပ်သိမ်းပြီးတော့မှအာဆီယံပေါ်လာတဲ့အခါတချို့ကအာဆီယံဒီ C2 ကို non military version ပေါ်လေ CA မပါဘဲဖွဲ့စည်းရတဲ့အဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့မှတ်ချက်ချရတာရှိပါတယ်ဆိုတော့ဒီ၅နိုင်ငံကတော့သူတို့ဒေသတွင်းတိုးတက်မှုအတွက်ဒွန်ဂျာနဲ့တင်ငင်ရေးအတွက်ဘာညာဆိုသူတို့ပြောတယ်ဆိုတော့ဒီ၅နိုင်ငံတွေဟာအကုန်လုံးတပေါင်းစည်းရဖြစ်လာရင်ပြင်ကောင်းပြင်နိုင်မယ်ဆိုပြီးယူဆကြတယ်ဥပမာအဖြစ်အခုထိုင်းမှာအစိုးရသေးတက်လာတယ်ပေါ့အဲ့တက်လာတဲ့အစိုးရကသူက international standing international သူရဲ့နိုင်ငံတကာယက်တီချက်ကိုပြန်ပြီးတော့တိဆောက်မယ်ဆိုပြီးပြောတာကိုခုနကပဲပမကတီနာဒါဟာဖြစ်ရင်မြန်မာနိုင်ငံအရင်နဲ့ပတ်သက်ပြီးတော့လည်းပဲသူဟာဒီမိုကရေစီကြာကြာရပ်တည်မဲ့သဘောရှိတယ်ဒါကြောင့်ဒီမူလငါနိုင်ငံဟာတပေါင်းတည်းရဲ့ရပ်တည်မဲ့ဆိုရင်တော့အလားအလာကောက်မယ်ဆိုပြီးတော့သုံးသပ်ပါတယ်ပြင်နိုင်မယ်လို့တော့ပြောပါတယ်အလားအလာကောက်နိုင်လို့သုံးသပ်တာတွေ့ရပါတယ်ဆိုတော့ wait and see စောင့်ကြည့်ပေါ့အ
ဲနောက်တစ်ခုကပါဒီကမ္ဘာမှာဆိုရင်ဒေသဆိုင်ရာအဖွဲ့အစည်းတွေရှိပါတယ်ပေါ့လေဥရောပတမကအာဖရိကတမကအဲ့လိုမျိုးတွေရှိပါတယ်ဥပမာပြောမယ်ဆိုရင်ဒီနိုင်ဂျာမှာအာနာသိန်းတော့ဒီဆက်အာနာသိန်းလိုက်တဲ့အချိန်မှာအာဖရိကတမကနေပြီးတော့ထဲထဲဝင်ဝင်ဝင်ပြီးတော့ဆက်ဖက်တာရှိတယ်ပြောဆိုတာရှိပါတယ်အာဆီယံကကြတော့အဲ့လိုမျိုးမြန်မာအရေးမှာတင်းနစ်မှာပြောတာမတွေ့ရဘူးဆရာဟိုလေအားနေနေတဲ့သဘောပေါ့အဲ့ဘာကွာလို့ပါလဲ
အာကဘာမှဒေတာဆိုင်ရာအဖွဲ့အစည်းပေါ် regional organization တွေနိုင်ငံတွေဖွဲ့စည်းထားတာရှိပါတယ်သူကဒေတာအကျိုးအတွက်ပထမဆုံးပြောတော့တဲ့မျက်စင်ပြောတော့တဲ့အထက်မှာဥရောပသမဂ္ဂ EU ဥရောပသမဂ္ဂကတော့ဘယ်လိုမှရှင်လို့မရဘူးဥရောပသမဂ္ဂဟာတကယ်တော့ဒုတိယကမ္ဘာစစ်ပြီးတော့အမေရိကန်ပြည်ထောင်စုတို့ဆိုဗီယက်ပြည်ထောင်စုတို့ကမ္ဘာမှာစူပါပါဝါဆိုတဲ့အင်အားကြီးနိုင်ငံတစ်ခုပေါ်လာတဲ့အခါဥရောပခေါင်းဆောင်တွေကငါတို့ဥရောပဟာလည်းပဲ United States of Europe ဆိုတာမျိုးထောင်နိုင်ရင်ဒီကောင်မျိုးပြိုင်နိုင်မှာပဲဆိုရဲရည်ရွယ်ချက်ထားခဲ့ပြီးတော့ထူထောင်လာကြတာပါနောက်တော့သူတို့ဘုံစည်းကွဲထူထောင်တဲ့နောက်ခါဥရောပသမဂ္ဂဆွေးဖြစ်လာတယ်ဆိုတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်ဖြစ်ဖို့ကိုယ်၌ကဒီမိုကရေစီဖြစ်ရမယ်တရားဥပဒေကိုလေးစားလိုက်နိုင်ရမယ်ဘာဖြစ်အများကြီးပါပဲသူတို့သတ်မှတ်ထားတာကဒါမှတရားနဲ့တရားကွဲပြားမှုတွေဘာမှမရှိပါဘူးဆိုတော့အာဖရိကသမဂ္ဂ
ဟိုတုန်းကတော့ OAU ခေါ်တာပေါ့ Organization of African Unity လို့ခေါ်တယ်အဲ့ဒီ OAU တုန်းကတော့သူတို့ယူရချက်ဟာ colonist နဲ့အသာရောင်ခွဲခြားမှုတိုက်ဖျက်ရေးကိုကြီးရခဲ့ကြတယ်ဒါပေမဲ့ဒီဆရာစုကောင်ကနေကြတော့ Africa ကောင်ဆောင်တွေကဒါနဲ့မလုံလောက်တော့ဘူးတခြားတရားထက်ပို့ပြီးတော့အေးကြည့်လိုက်ငါလိုရမယ်ဆိုတော့အဲ့ဒါကို OAU ကို AU African Unity ဆိုတော့ဖွဲ့စည်းလာကြတယ်ဆိုတော့သူတို့အထက်မှာလည်းပါတယ်သူတို့အထက်မှာစိတ်ဝင်စားဖို့ကောင်းတာကသူတို့ constitution မှာရေးထားတာဟာ non democraticgovernmental change that the and I think that will let me come with the problem democracy ni ja ma hou daw aso a lwe pyan mo da me and I think ya ro a myi shi ba de thulo sima lwe ma lut kin ma bu to so ai lu ha go mu the ma go that tha ba de so ro to chu ai data ring go thikai la me kaisa re ba de so ha nga ro win swet me ba nya lut de khu nai ja ma le be ala du be thulo ga win swet pho sadi pe de a chain pe ba thulo 3 minute taung de chin na a ho 6 la pe me sui lut de so ro thulo ne thik go be asian ja ro so so ga pyo ga thulo beဒီအာရှန်ဒူလာငါနိုင်ငံကနေပြီးတော့နောက်ပိုင်းမှာကွန်မြူနီနိုင်ငံတွေဖြစ်တဲ့ဟာလည်းပဲဒီ CA တိုက်ပွဲပြီးဆုံးတဲ့အခါမှာဒီနိုင်ငံတွေကလက်ခံလာကြတယ်ဆိုတော့လာအိုစီယနဲ့ကမ်ဘောဒီးယားတို့ပါဝင်လာတယ်နောက်ပြီးဘရူနိုင်းတို့သေဥဆံပိုင်းနိုင်ငံပါတယ်နောက်မြန်မာနိုင်ငံလိုဆီယနာရှင်နိုင်ငံပါလာတယ်ဆိုတော့အကုန်လုံးအမျိုးမျိုးဖြစ်နေတော့တယောက်ကိုတယောက်ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတော့ပုံမှန်တီးပြီးတော့ပြောနေရတယ်ဆိုတော့ဒီဖွဲ့စည်းတွေလောက်တော့အဲဥရောပစံမဲကတော့လူeven america africa သမဂ္ဂရောမမလုံဆောင်နိုင်ဘူးဆိုတော့အောင်ရစရာမရှိပါဘူးအဲ့ဒါကိုပြင်မှပဲသူတို့လုံနိုင်မယ်သူတို့ကိုရှင်လို့ရမယ်လို့ထင်ပါတယ
်အဲ့နောက်ဆုံးမေးချင်တာတစ်ခုပါဒီမြမအရေးမှာအာဆီယံကိုအားကိုးလို့မရနိုင်တော့ဘူးလို့ပြောနိုင်ပါသလား
ပြောဖို့ခက်ပါတယ်ဒီအစည်းအဝေးအခုကျင်းပနေတဲ့အစည်းအဝေးတော့မှမပြီးသေးတော့အစည်းအဝေးပြီးရင်တော့ပေါ်ကောင်းပေါ်လာမယ်ဒါပေမဲ့ကျွန်တော်ပုဂ္ဂိုလ်ရေးအဖြစ်ကျွန်တော်တို့ကလူတော်တော်များပဲသိတော့မမျောလင်းကြမမျောလင်းနိုင်ဘူးလို့ထင်ပါတယ်အခုအာဆီယံထဲမှာဆိုမလေးရှားတို့ဆိုအပြင်းပြင်းထန်ထန်ပဲလို့လုပ်ရမယ်တနိုင်ငံကြီးကတော့သိအာဂျီးရီးယားပဲကျွန်တော်အာဆီယံကိစ္စကိုကျွန်တော်ကိုယ်တိုင်လည်းပဲသတင်းလိုက်ခဲ့ပူပါတယ်အာဆီယံစီဝေးတို့နှစ်သုံးနှစ်လောက်အဲ့ခါမှာအာဆီယံခေါင်းဆောင်တွေစီဝေးတို့ခင်ဗျားတို့ကတူးချင်းကြတော့သိဟုတ်တာပဲဟုတ်တယ်သူတို့တနိုင်ငံကြီးကြတော့ပြင်းပြင်းထန်ထန်ပဲလို့လုပ်ရမယ်လို့ပြောတယ်ဒါပေမဲ့သူတို့မှာအာဆီယံအနေနဲ့စုပေါင်းပြီးတော့တင်ညာချက်ပေါ်တဲ့ joint communique လို့ခေါ်တဲ့ဘုံတင်ညာချက်ထုတ်လာရင်နောက်ဆုံးနေ့မှာထုတ်လာပါလိမ့်မယ်။အဲ့ဒီခါမှာကြတော့တုံတောင်းလို့ရတယ်။ခေါကောင်တွေကသဘောမတူဘူး။ဟာဒီဟာမလုပ်နိုင်ငါတို့သဘောမတူနိုင်ဘူး။ဒီဟာဆိုငါတို့နိုင်ငံပြည်တွင်းရေးကိုလည်းထိခိုက်နိုင်လာတယ်။အဲ့ဒါမျိုးတွေသူတို့တွေးပြီးတော့အကုန်လုံးဖျော့တောင်းလို့တော့ဒီ joint communique အားလုံးသဘောတူညီတဲ့တင်ညာချက်ထုတ်ဖို့အတွက်အမြဲတမ်းမြန်မာကိစ္စရောနှောင့်နှေးနေတာပါအရှင်။ဒီခါတော့ဘယ်လိုတင်မလဲ။ပြီးခဲ့တဲ့ဥက္ကလည်းပဲသူဟာအချိန်မီထုတ်မပြန်နိုင်ဘူး။ဒီကိစ္စကိုနှိမ့်လိုက်ရတယ်ကြာသွားရတယ်ဆိုတော့အစီအဟာတကယ်တော့သိအားအစီအဟာကောင်းတဲ့အဖွဲ့အစည်းတစ်ခုတော့မဟုတ်ပါဘူး။ဒါကြောင့်လဲစစ်ကောင်စီကလက်မှတ်ထောင်နေတာပေါ့။စစ်ကောင်စီရဲ့ view ဟာဘယ်လိုလဲဆိုတော့တချို့ကတော့ဒီကောင်တွေအာဆီယံလက်ပန်းကျသွားလိမ့်မယ်ဆိုပြီးတော့ exhausted ဖြစ်သွားရင်ငါတို့ AAC ပဲဆက်လက်ရည်တည်သွားနိုင်မယ်ဆိုတော့သဘောထားနဲ့ရည်တည်နေတယ်လို့တော့မှပညာရှင်တချို့ကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်လဲပုဂ္ဂိုလ်အဖြစ်ဒီပုဂ္ဂိုလ်ရဲ့ပညာရှင်တွေသုံးသပ်ချက်ကိုသဘောခတ်ကြကြပါပဲခင်ဗျာ။လည်းလို့ပြောမှာဖြစ်ပါတယ်နော်
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင
်ဟုတ်ကဲ့အစီအစဉ်ပြည့်ရဲ့အခါမှာဘယ်လိုပေါ်ထွက်လာမလဲဆိုတာ
ကျွန်တော်တို့ကပြန်ဆွေးနွေးကြအောင်ဟုတ်ကဲ့
အာဆီယံထိပ်သီးကနေမြန်မာသိပ်မမျှော်လင့်နိုင်တာကိုဦးကျော်စံသားကိုမမျှစစ်စင်အောင်ကမင်းမြန်ဆွေးနွေးခဲ့တာပါအခုတော့ပတ်စင်လူထုနဲ့ကျန်းမာရေးကဏ္ဍပါဦးကောင်းတန်ရာရှေးဦးသူနာပြည်စုရေးကိုပြောထားပါတယ်ရှေးဦးသူနာပြည်စုနေရာတွေမှာဦးကောင်းကိုထိခိုက်မိပြီဆိုရင်ဆေးရုံစင်ကန်ကိုမြောက်ခင်ကနူးလှုပ်ဆောင်တင်တာတွေရှိပါတယ်ဒေါက်တာတန့်စောပြောပြပေးပါဦးခင်ဗျာ
ကျေးဇူးတင်ပြုလို့ခြင်းဆိုတာဟာထိခိုက်ဒဏ်ရာရတဲ့သူတွေကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေမရှိတဲ့အခြေအနေမှာအသက်အန္တရာယ်မဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ပေးရတဲ့ကျန်းမာရေးဆောင်လျှောက်မှုနည်းလမ်းတွေပဲဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတယောက်ကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူရောက်မလာသေးခင်မှာဒါမှမဟုတ်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာအသက်ကတင်နိုင်မှုနဲ့ရောဂါပိုးမဆိုးစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျေးဇူးတင်ပြုစုခြင်းကိုလှုပ်ဆောင်ကြရတာပါ။အကြောင်းတစ်စုံတစ်ရာကြောင့်ဦးကောင်းကိုထိခိုက်ဒဏ်ရာရမိပြီဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနဦးလှုပ်ဆောင်ပေးထားတဲ့ရှေးဦးသူနာပြုစုမှုနေလန်တွေအကြောင်းကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်1တီနဲ့ဒီဦးကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်။အဲ့တော့သူ့ကိုကိုကဘာလို့ပေးရမလဲဆိုတော့ဒီ ပလက်နေထားမှာတစောင်းပုံတရံလေးနဲ့ခေါင်းနဲ့လေပင်ကိုထိမ့်ပြီးကင်ထားပြီးပို့အရေးကြီးပါတယ်။နမိုင်းနေနေရတော့သူ့ရဲ့ခေါင်းထိခိုက်တံရရနေမှာသွေးယူစင်းမှုရှိသလားကြည့်ရပါမယ်။အဲ့ဒီဘလင်ကိုရဲသွေးစီးစင်းနေတာရှိတယ်ဆိုရင်ကျတော်အဝတ်တန်လေးတစ်ခုရှာပြီးတော့ခောက်ပြီးတဲ့အခါမှာဒီသွေးယူစင်းမှုအပေါ်ကနေသွေးတိတ်အောင်ကျတော်ဖိထားပြီးပို့လိုပါတယ်။အဲ့ဒီခါမှာတော့အဝတ်တန်ရဖို ठीक है ठीक है मुझे बारे
အူကောင်းကိုထိခိုက်မိပြီဆိုရင်အသီးစိတ်သတိအနေထားမှာပြောင်းလဲမှုတွေရှိနိုင်ပါတယ်ထိခိုက်မှုမပြင်းထန်ဘူးဆိုရင်ပုံမှန်အသီးစိတ်ရှိနေမှာဖြစ်ပြီးထိခိုက်မှုပြင်းထန်တယ်ဆိုရင်တော့အသီးစိတ်ရောနေသွားမှာပါအသီးစိတ်သတိအနေထားကိုအလွယ်တကူတိုင်းတာပြီးအကျိုးရှိအောင်ဘယ်လိုမှတ်သားလုပ်ဆောင်လို့ရတယ်ဆိုတာကိုတော်တော်ဥမ္မာကျွန်တော်ကအခုလိုရှင်းပြပါတယ်အဲ့တော့အဲ့ဒီမှာဆရာတို့စစ်
ွင့်နေတယ်ကိုနဲ့စကားပြောလို့ရတယ်ဆိုရင်အလားပေါ့နော်ဒါဆိုတိတ်ချင်နေမစိုးဘူးပေါ့ဒုတိယတော့မျက်စိမိတ်နေမယ်မိတ်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော်သူ့ကိုခေါ်လိုက်တဲ့အချိန်မှာသူမျက်စိပွင့်လာမယ်ပြန်ပြောတိုင်ချင်မှပြောနိုင်မယ်ပြန်ပိတ်ပိတ်သွားမယ်ဘာပဲဖြစ်ခေါ်လိုက်တဲ့အချိန်မှာပါဇက်နဲ့အတန်နဲ့သူ့ကိုနှိုးလို့ရတယ်ပေါ့နော်နောက်တစ်ခုကတော့ဘယ်လိုမှခေါ်လို့မရဘူးပိန်းလို့ခေါ်တဲ့နာကျင်အောင်လုပ်တဲ့အခါမှာမျက်စိပွင့်လာတယ်ပြီးလို့ရှိရင်ပြန်ပြီးတော့မိန်သွားတယ်ပေါ့နော်အဲ့ဒါဒီဆိုရင်တော့ pain response ပေါ့နောက်ဆုံးကတော့ဘယ်လိုနာအောင်လုပ်လို့မျက်စိကိုဖွင့်မလာတော့ဘူးဆိုရင် unconscious ပေါ့နော်အဲ့တော့ AVPU ဆိုတဲ့နီးနဲ့ဒါလွယ်လွယ်ကူကူသူ့ရဲ့သတိအခြေအနေကိုပြောလို့ရပါတယ်ပေါ့နော်အဲ့တော့အစင်လိုက်ပဲအလားဆိုရင်တော့တိတ်မဆိုးဘူး verbally စကားပြောလိုက်လို့မျက်စိဖွင့်လာရင်မဆိုးဘူးနော်ပြီးရင်နာမပဲဖွင့်တယ်ဆိုရင်တော့တကယ်လေးစိုးနေပြီလုံးဝ response မရှိတော့ဘူးဆိုလို့ရှိရင်တော့အခြေအနေမကောင်းဘူးပေါ့အကြမ်းမြင့်ဒီလိုခွဲလို့ရတယ်ဆရာတို့ဆရာဝန်တွေအနေနဲ့ဒါမှမဟုတ်ရင်ဒီတင်မောရာရှိတဲ့အနေနဲ့ကိုတော့ဆရာတို့က GCS လို့ခေါ်တဲ့ Glasgow Coma Scale ကိုသင်ကြားပေးပါတယ်အဲ့တော့ Glasgow Coma Scale ကတော့သူ့ရဲ့မျက်လုံးဖွင့်တဲ့အနေထားရယ်ပါးစပ်ကအတန်ထွက်နိုင်တဲ့အနေထားရယ်ကိုခိုင်းတဲ့အတိုင်းသူ့ရဲ့လှုပ်ရှားနိုင်တဲ့စွမ်းအားပေါ်မူတည်ပြီးဆရာတို့ကအမှတ်15မှတ်ပေးထားတယ်ပေါ့နော်အဲ့တော့ဒီ၃ချက်ပေါ်မှာတာမန်လူတွေဆိုရင် 15x15 လို့သုံးတယ်ဒီဘာမှ response မရှိတဲ့လူဒါမှမဟုတ်လူသေးတယောက်လို့ဖြစ်သွားတယ်ဆိုရင်တော့ 3x15 ဆိုပြီးအနည်းဆုံးအမှတ်3မှတ်ပေးတယ်ပေါ့အဲ့တော့ဒီနှစ်ခုရဲ့ equivalent လေးတွေကိုရေးထားတာလေးတွေ့လို့ဆရာလည်းဒီမှာနည်းနည်းပြောချင်ပါတယ်အဲ့တော့လူတယောက်ကဒီမျက်စိဖွင့်နေစကားပြောဆိုနိုင်ရင်GCS ကိုဆရာတို့15မှတ်ပြည့်ပေးပါတယ်အဲဇာတ်နဲ့ပြောတော့မှဖွင့်လာတယ်ခိုင်းတာလေးတွေဟိုလုံနိုင်တယ်လှုပ်ရှားမှုလေးတွေနည်းနည်းရှိတယ်ဆိုလို့ရှိရင်တော့ဆရာတို့က12မှတ်လောက်ရှိတယ်လို့ပြောပါတယ်ဒါမှမဟုတ်ဘဲနဲ့ဗဇက်ကဘလို့အတန်ပေးပြီးမျက်စိပွင့်မလာလှုပ်ရှားမှုလည်းမရှိဘူးနာကျင်အောင်လှုပ်လိုက်တော့မှသူ့ရဲ့ခြေလေးတွေလက်လေးတွေလှုပ်တယ်ဗဇက်ကနာကျင်တဲ့ညင်ညူတန်လေးတွေထွက်လာတယ်ဆိုရင်တော့10မှတ်လောက်ထိရှိနိုင်တယ်လို့ပြောပါတယ်ဘာမှလှုပ်ရှားမှုမရှိဘူးအတန်လည်းမထွက်ဘူးမျက်စိလည်းမပွင့်ဘူးခြေလက်လှုပ်ရှားမှုလည်းမရှိဘူးဆိုရင်တော့နောက်ဆုံးနံပါတ်3ဆင့်ဖြစ်ပါတယ်เนาะဒီ15မှတ်မှာ3မှတ်ဆိုရင်တော့သူ့အခြေအနေကတော်တော်လေးစိုးရိမ်ရတဲ့အခြေအနေလို့ပြောနိုင်ပါတယ်အဲ့တော့တာမန်လူတယောက်အနေနဲ့ကတော့ဒီ GCS အမှတ်တွေကိုမှတ်ခက်ပါတယ်ဒါကြောင့်မလို့အလားဖြစ်နေသလားစကားပြောတော့မှမျက်စိပွင့်လာပြီးတော့စကားပြောနိုင်ကြည်ရှိသလားဒါမှမဟုတ်ရင်နာကျင်အောင်လုပ်ပြီးတော့သူ့ရဲ့သတိအနေထားကိုကြည့်ပါမယ်အကယ်၍နာကျင်အောင်လုပ်တော့မှသူမျက်စိပွင့်မလာဘူး response မရှိဘူးဆိုလို့ရှိရင်တော့ဆရာတို့ကရေးကြည့်တယ်သူ့ကိုအသက်ရှူမရှူဆက်ပြီးစစ်ဆေးဖို့ရှိပါတယ်เนาะအဲ့ဒီခါမှာဆရာတို့က open airway and chest breathing လို့သုံးပါတယ်သူ့ရဲ့မေးစီကိုမော့ပြီးတော့အသက်ရှူသေးရလားဆိုပြီးကျွန်တော်စစ်ဆေးရပါမယ်အသက်ရှူခဲ့ရင်တော့သူ့ကိုတဝက်ဘေးဆောင်ပုံသဏ္ဍာန်ဆရာတို့ခေါ်တော့ recovery position လို့ခေါ်တာပေါ့เนาะအသက်ရှူလမ်းကြောင်းပပိတ်ဆို့အောင်เนาะအသက်ရှူလမ်းကြောင်းတွေကချွဲတွေကယ်ရှိခဲ့ရင်ပိတ်ဆို့မှုမရှိအောင်သူ့တဝက်ပစောင်းမှောက်ခုံပုံတရံနဲ့ကျွန်တော်တို့ပြောင်းပြီးထားပြီးတော့အခုညီလာတဲ့အထိစောင့်ရပါမယ်အကယ်၍များအသက်မရှူတော့ဘူးဆိုရင်တော့သူ့ကိုပက်လက်အနေထားပြန်ထားပြီးတော့ကျွန်တော်တို့ CPR ပေါ့နော် Cardiopulmonary Resuscitation ရင်ဘတ်ကိုအချက်30ဖိနှိပ်ပါမယ်ပြီးရင်ပါးစပ်နဲ့နှစ်ချက်အသက်ရှူမှုသွင်းတာလုပ်ရပါမယ
်ဦးခေါင်းကိုထိခိုက်မိပြီဆိုရင်ကျန်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတုနာပြည့်စုံမှုနိလန့်တွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပ
ါဦးကောင်းတန်ရရှေးဥတုနာပြည့်စုံရေးဒေါက်တာသန်းစောပြောပြခဲ့တာပါအခုတော့အာကစားခဏပါပေါ်တူဂီတက်စစ်မှုခရစ်စတီယာနိုရိုနယ်ဒိုကသက်တမ်းတစ်လျှောက်သွင်းခဲ့တဲ့ကိုစုစုပေါင်း850ပြည့်သွားပါပြီ ပရီးမီးယားလိဂ်မှာတော့အာဆင်နယ်ကမန်ယူကိုပွဲပြီးကနေနောက်ကျ6နဲ့နိုင်သွားခဲ့ပါတယ်အမေရိကန်ကမျိုးသမီးဗောလီဘောပွဲမှာတော့ကွင်းကြီးပြိုင်ပွဲကမ္ဘာစံချိန်တင်လိုက်ပါတယ်ကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနောဒိုကတော့ကစားသမားဘဝမှာတွင်းနဲ့ဂိုးပေါင်း850ပြေးသွားခဲ့ပါပြီ။ရိုနောဒိုဟာပြီးခဲ့တဲ့စနေနေ့ကဆော်ဒီပရိုလိကအယ်ဟာဇမ်နဲ့ကန်တဲ့ပွဲမှာတဂိုးတွင်းပေးခဲ့ပြီးတော့အဲ့ပွဲမှာသူ့ရဲ့အယ်နာဆာအသင်းက5ဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်အခုဆိုရင်သူ့ရဲ့ကြီးစားဘောလုံးသမားဘဝတတ်တန်းတစ်လျှောက်မှာတွင်းဂိုးစုစုပေါင်းဟာ850ရှိသွားပြီဖြစ်ပါတယ်။ရိုနောဒိုဟာဒီနေ့ဘောလုံးရာသီမှာ6ဂိုးတွင်းထားပြီးတော့ဆော်ဒီပရိုလိကမှာအခုလောလောဆယ်မှာတော့ဂိုးအများဆုံးတွင်းထားသူဖြစ်ပါတယ်။သူရဲ့နောက်မှာတော့သူနဲ့အသင်းပေါ်တူဖြစ်တဲ့စီနီဂေါတိုက်စစ်မှုမာနေက5ဂိုးနဲ့ဒုတိယအများဆုံးတွင်းထားတာဖြစ်ပါတယ်ခင်ဗျာ။ဒီမှာအင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေဘက်မှာတော့အသင်းကြီးတွေကမန်စီးတီးအာဆနယ်လီဗာပူးနဲ့စပါ့စ်အသင်းတွေအနိုင်ရခဲ့ပြီးတော့မန်ယူချဲလ်ဆီနဲ့နျူကာဆယ်အသင်းတွေကတော့ရှုံးခဲ့ကြပါတယ်။ဒီဘက်မှာချန်ပီယံမန်စီးတီးကဖူလ်ဟမ်ကို5ဂိုးတကိုးနဲ့နိုင်ပြီးစပေါ့ကလည်းဘန်လီကို5ဂိုး2ဂိုးလီဗာပူးကအက်စတန်ဗီလာကို3ဂိုးဂိုးမရှိနဲ့နိုင်လိုက်ချိန်မှာချယ်ဆီကနော်တန်ဟမ်ဖောရက်စ်ကို2ဂိုးဂိုးမရှိနဲ့ရှုံးပြီးတော့ယူကာဆောကဘရိုက်တန်ကို3ဂိုး2ဂိုးနဲ့ရှုံးပါတယ်ဒီဘက်မှာတော့အသင်းကြီးတွေကအာဆနယ်နဲ့မန်ယူတို့အာဆနယ်ရဲ့အမရိတ်စ်ကွင်းမှာထိတ်တိုက်တွေ့ခဲ့ကြပါတယ်ဒီဘက်မှာမန်ယူကရက်ရှ်ဖို့28မိနစ်မှာအဖွင့်ကိုတွင်းပေမဲ့အာဆနယ်ကအိုဒဂတ်က10မိနစ်အကြာမှာပဲချက်ချင်းပြန်ခြေခဲ့ပြီးတော့တခါ88မိနစ်မှာမန်ယူကဂနာချိုတဂိုးတွင်းပေမဲ့ VAR ကလူကျွန်တယ်လို့ဆုံးဖြတ်တာကြောင့်ဂိုးမရပဲဒဏ်ရာရအချိန်ပို96မိနစ်နဲ့မိနစ်100မှာတော့အာဆနယ်ဘက်ကဒက်ကလန်ရိုက်စ်နဲ့ဂျေဇုစ်တို့က2ဂိုးတွင်းလို့နောက်ဆုံးမှာအာဆနယ်က3ဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲနိုင်လိုက်တာကိုအယံဂုံယူတယ်လို့အာဆနယ်နီးပြမီကယ်အာတက်တာကတော့ပြောပါတယ်မန်ယူနီးပြအဲရစ်တန်ဟက်ကတော့ဒီပွဲရှုံးရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် Performance was rightbut the results were not on our side and yeah definitely many decisions were against us
scenario ရဲ့ကစားပုံကကောင်းပါတယ်ဒါပေမဲ့ပွဲရလက်ကတော့ကျွန်တော်တို့ဘက်မှာရှိမနေပါဘူးပြီးတော့အဆုံးဖြတ်ချက်အတော်များများကလည်းကျွန်တော်တို့ဘက်မှာမရှိပါဘူးဘောလုံးပွဲဆိုတာဒီလိုပါပဲကိုယ်နဲ့ထိုက်တန်နဲ့ရလက်တော့အမြဲတမ်းရနေတာမဟုတ်ပါဘူးဒီကနေ့ကလည်းအဲ့လိုနေတွေတဲကတစ်ခုပါပဲကစားပုံမှန်တယ်ဒါပေမဲ့ကျွန်တော်တို့နဲ့ထိုက်တန်နဲ့ရလက်တော့မရခဲ့ပါဘူး
ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow ချားတဲ့အိတာချုပ်ကိုကျော်မြွန့်ရဲ့အမြင်ကရောဘယ်လိုရှိပါသလဲ
Arsenal နဲ့ Man U ပွဲကတော့တကယ်ကိုတက်ထည့်ရင်ပိုးပါပဲနောက်ဆုံးမိနစ်တွေကြာမှတကယ်ကိုနောက်ဆုံးမိနစ်တွေဆို96မိနစ်နဲ့မိနစ်100လောက်မှာ Arsenal ကအနိုင်ကိုနဲ့တတိယမြောက်ကိုအတွင်းယူနိုင်တယ် Arsenal နဲ့ Man U ပွဲမှာအဓိကကွာခြားသွားတာကတော့Man U ရဲ့ cancel ပိုင်းအနေနဲ့အားနေသွားတယ်လို့ထင်ဒါကလည်းအဓိကဘိုးနောက်ခံလူ Varane မပါနိုင်တာကြောင့်လို့ကျွန်တော်တို့ထင်တယ်ကျန်တဲ့ပိုင်းကတော့ကွင်းလယ်ပိုင်းတိုက်စစ်ပိုင်းတွေကတော့မျှပါတယ်။ဒိုင်လူကြီးအန်တိုနီတေလာရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုကြတာတွေရှိတယ်။ဒါပေမဲ့လည်းမျှတော့တယ်လို့ထင်တယ်။ဒိုင်လူကြီးတေလာကိုင်ဟာဗက်စ်ရောက်တဲ့ penalty ကိုမပေးခဲ့ဘူး။နောက်တစ်ခါဂနာချုပ်သွင်းတဲ့မန်ယူဘက်ကသွင်းတဲ့ဂိုးကိုလည်းမပေးခဲ့ဘူးဆိုတော့ဒါကသူကအိုဘက်ကဒီဘက်ကတော့မျှတာခဲ့တယ်လို့ကျွန်တော်တို့ထင်တယ
်။အာဆနယ်တဲ့ဟာဒီနေ့ဘောလုံးရာသီမှာအင်္ဂလန်ကွင်းလယ်လူဒက်ကလန်ရိုက်စ်ကိုကလပ်တေးရဲ့စံချိန်တင်ပြောင်းရွှေ့ခြင်းပေါ်တန်တရာကျော်နဲ့ဝယ်ခဲ့တာအပါဝင်ဂျူရီယန်တင်ဘာကိုင်ဟာဗ်စ်အစရှိတဲ့ကစားသမားတွေကိုလည်းငွေအမြောင်များသုံးပြီးတော့ခေါ်ခဲ့တာကြောင့်ဒီဘောလုံးရာသီမှာချန်ပီယံဖြစ်နိုင်ရည်ရှိတဲ့အသင်းတွေကတခုဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကသုံးသပ်ခမန့်နေကြပါတယ်ဆိုတော့ဒီနေ့ဘောလုံးရာသီမှာအာဆနယ်အသင်းချန်ပီယံဖြစ်လာနိုင်မလား
အာဆနယ်ကချန်ပီယံဖြစ်ဖို့တော့မလွယ်သေးဘူးလို့ကျွန်တော်ထင်တယ်အော်မန်စီးတီးနဲ့တပါဘူးလောင်အင်အားတိတ်ပြီးတော့မတောင့်တင်းဘူးလို့ထင်တယ်။ဒီရာသီမှာချန်ပီယံတဖူကိုမန်စီးတီးနဲ့လေဘာမှုအဓိကရှင်ပြန်ရပြီးတော့အာဆင်နယ်ကတော့ချန်ပီယံလိဝင်ခွင့်လောက်ပဲရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဒီအာဆင်နယ်နဲ့မန်ယူပွဲမှာ Sky Sports ရုပ်သံလိုင်းအတွက်ဘောလုံးဝေဖန်သူလုံနေတဲ့မန်ယူသင်္ကောင်းဆောင်ဟောင်း Riking ကို Emirates ကွင်းမှာရန်ပြူတိုက်ခိုက်ခဲ့တဲ့အသက်42နှစ်အရွယ်ပရိသတ်တစ်ယောက်ကိုရတဖွဲ့ကဖမ်းဆီးလိုက်ပါတယ်အာဆနယ်နဲ့မန်ယူအပွဲအပြီးမှာအဲ့လူက Riking ကိုခေါင်းနဲ့တိုက်ပြီးတော့ရန်ပြုတ်ခဲ့ပြီးတော့ဒါကိုသူနဲ့သူဘောလုံးပွဲဝေဖန်သူလုံနေတဲ့ Man City နောက်ခံလူဟောင်း Michael Richards ကဂျားကနေဝင်ပြီးတော့တားခဲ့တာပါရတဖွဲ့ကဒီဖြစ်ရပ်ကိုတနင်္ဂနွေနေ့မှာစုံစမ်းခဲ့ပြီးတော့စက်တင်ဘာ4ရက်နေ့တနင်္လာနေ့မှာတော့ဖမ်းဆီးလိုက်တယ်လို့အတည်ပြုပါတယ် ဒါပေမဲ့အဲ့လူနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာခြင်းတော့မရှိပါဘူးခင်ဗျာစပိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာဘုံဆွဲခဲ့တဲ့စပိန်အမျိုးသမီးအသင်းကယန်နီဟာမိုဆိုရဲ့နှက္ခမ်းကိုနမ်းခဲ့တဲ့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယလက်စ်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေပါတယ်။ဟာမိုဆိုကိုထောက်ခံတဲ့အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာစပိန်နိုင်ငံအမျိုးတွေမှလူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။စက်တင်ဘာ1ရက်နေ့နဲ့2ရက်နေ့တွေမှာမက်ဒရစ်မွန်ထရယ်နဲ့ဆဗီးမျိုးတွေမှာလူတွေစုဝေးဆန္ဒပြခဲ့ကြပြီးတော့ပြီးခဲ့တဲ့4ရက်နေ့ကတော့ဘာစလိုနာမျိုးမှာဟာမိုဆိုကိုထောက်ခံတဲ့လူ200ကျော်လောက်စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒါပြင်တနင်္လာနေ့အစောပိုင်းတော့ကလည်းစပိန်ဘောလုံးအသင်းကရူဘီအယ်လက်စ်ရဲ့လောက်ရက်တွေဟာလုံးဝကိုလက်ခံနိုင်စရာမရှိတဲ့လောက်ရက်တွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။အခုလောလောဆယ်မှာတော့ FIFA ကဘောလုံးအဖွဲ့ချုပ်ကရူဘီအယ်လက်စ်ကိုယာရုတာဝန်တွေကနေရက်ဆိုင်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အဲ့လိုစုံစမ်းစစ်ဆေးနေတဲ့အချိန်တွဲမှာသူ့ကို3လတိတိဘောလုံးပွဲကိစ္စရင်းနဲ့လုံးဝမပတ်သက်ရဘူးဆိုပြီးတော့ဆုံးဖြတ်ထားပါတယ်။ညာ Tennis တိုင်ပွဲတွေမှာတော့ New York မှာကျင်းပနေတဲ့ American Open Tennis တိုင်ပွဲမှာအမျိုးသမီးဘက်မှာတော့မနစ်ကချန်ပီယံ Iga Swiatek ဟာ Latvia ကယလီနာ Ostapenko ကိုစတုထအဆင့်မှာ 3-6-6-3 6-1 နဲ့ရှုံးပြီးတော့တိုင်ပွဲကထွက်လိုက်ရပြီဖြစ်ပါတယ်။အခုလိုစပရတ်တက်ရှုံးသွားတာကြောင့် Belarus နိုင်ငံကကမ္ဘာအဆင့်နဲ့ Arena Sabalenka ဟာဒီ American Open Tennis ပြိုင်ပွဲပြီးတဲ့အချိန်မှာတော့ကမ္ဘာအဆင့်တက်ကစားသမားဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ American ဘက်ကနောက်ထပ်အကူအညီတစ်ခုကတော့ပြီးခဲ့တဲ့ဘက်က American မှာကစားခဲ့တဲ့ Volleyball ပွဲတစ်ခုဟာအမျိုးသမီးအကူအညီပွဲတွေထဲမှာပြိုင်သက်တွေအများဆုံးကြီးတဲ့ပွဲဖြစ်နေကမ္ဘာစံချိန်တင်လိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်က Nebraska တက်တို့အမျိုးသမီးအသင်းနဲ့ Omaha အသင်းတို့လင်ကွန်မြို့က Memorial ကွင်းကြီးမှာကစားတဲ့ပွဲကိုပြိုင်သက်စုစုပေါင်း 92,300 ယောက်ကြီးရှိခဲ့တာပါဒီမတိုင်ခင်တုန်းကအမျိုးသမီးအားကစားပွဲတွေမှာအများဆုံးစံချိန်တင်ထားတဲ့ပွဲကတော့ Barcelona မြို့က Nou Camp ကွင်းကြီးမှာကစားခဲ့တဲ့ Barcelona နဲ့ Wolfsburg တို့ရဲ့အမျိုးသမီးချန်ပီယံလူပွဲဖြစ်ပါတယ်အဲ့ပွဲမှာတော့ပြိုင်သက် 91,648 ယောက်ကြီးခဲ့တာပါအခုတစ်ချိန်ကမ္ဘာစံချိန်တင်ခဲ့တဲ့လင်ကွန်မြို့က Memorial အားကစားကွင်းကြီးဟာပုံမှန်အဖြစ်တော့American ဘောလုံးပွဲတွေကစားလေရှိတဲ့ကွင်းဖြစ်ပြီးတော့တရဝင်းအရတော့ပရိသတ် 15,458 ယောက်ပဲဆန္ဒဖြစ်ပါတယ်။ဒါပေမဲ့လည်းအရင်ကလည်း 9,000 ကျော်အထိကြီးတာတွေရှိခဲ့ဘူးပြီးတော့ဒီတစ်ခေါက်မှာတော့ပရိသတ် 92,300 နဲ့ကမ္ဘာစံချိန်တင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုယ်နဲ့အကစားခဏကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ဗိုလ်ရုညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ကပိတ်ဆို့တန်းခတ်ထားတဲ့မြန်မာနိုင်ငံပိုင်ဘန်တွေနဲ့ဘန်နာရီလုပ်ငန်းတွေမလုပ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နောက်ထပ်ဘန်လုပ်ငန်းကြီးတစ်ခုကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်းခတ်ထားတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝယ်ရေးဘဏ် MICB ဘဏ်တွေနဲ့လုပ်ငန်းတွေမလုပ်ဖို့ဘင်္ဂလားဒေ့ရှ်ဘဏ် BB ကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြခဲ့ကြတာပါ။တန်ခတ်ခံထားရတဲ့မြန်မာနိုင်ငံက MFDB ဘဏ်နဲ့ MICB ဘဏ်တွေအနှံ့ထားတဲ့ဒေါ်လာတသန်းကျော်ထုတ်သွင်းခွင့်ပိတ်လိုက်တဲ့အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုနာလီယာဘဏ်ကပြီးခဲ့တဲ့လတွေမှာကြေညာထားပါသေးတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုအဆုံးသတ်ရေးအတွက်စစ်ကောင်စီကိုဆက်လက်ဖိအားပေးလှုံ့ဆော်သွားမယ်ကြောင်းနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုံ့ဆော်ဖို့ American ဒုသမ္မတကမလာဟဲရစ်ကဒီနေ့ပဲအာဆီယံထိပ်သီးအစည်းအဝေးမှာပြောပါတယ်။ဒါပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ American ပြည်ထောင်စုကြားပိုပြီးနီးနီးဆက်ဆက်ပူးပေါင်းဆောင်ရွက်နိုင်မှုအတွက် Washington မြို့တော်မှာ American ASEAN Center ဖွင့်လှစ်သွားမယ်ကြောင်းလည်းသူကကြေညာသွားပါသေးတယ်။အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအရေးဖြည့်ရှင်းဖို့ဆုံးဖြတ်ခဲ့တဲ့ဘောစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့43ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးအပြီးထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ချက်နဲ့ဆုံးဖြတ်ချက်တွေကိုကန့်ကွက်တဲ့အကြောင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကစက်တင်ဘာလ5ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမခင်လေး VO ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးတော့ပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bus တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ။
We'll be right back. This program has come to you from the Voice of America, Washington.